Welcome to the Voice of America in Burmese.
Minglam ne kema shen. Washington Bureau VOA American tangani. Natang na se chung lan na se she. Tening rin ni mene ken season le go. Nyama san ro de mene chang na iga ni kuna na iti. Lain lo mita na se li li se ne nga zette. Lain lo mita te a ko ze ru ga ni. Tau lun pe ni ga ni. Chama kimyo ta ba. ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့သူပြောပြပေးပါမယ်။အမေရိကန်နိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းပြည်နယ်အများအပြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားနေပြီးအရီဇိုနာနဲ့ဖလော်ရီဒါပြည်နယ်တွေမှာတော့စနေနေ့ကတရက်အတွင်းဒီယောဂါပိုးအကူးဆက်ခံရသူစံချိန်တင်လောက်အောင်တွေ့ခဲ့ရပါတယ်။တောင်ပိုင်းကတိုက်ဆက်စ်ပြည်နယ်မှာလည်းကူးစက်သူတိုးလာနေတာကြောင့်အချိန်မတန်သေးပဲအရက်ဘားတွေပြန်ပြီးဖွင့်ခွင့်ပေးခဲ့တာအတွက်နောင်တရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။စနေနေ့အထိဆိုကမ္ဘာတစ်လွှားမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ10သန်းနီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက9သန်းနီးပါးရှိနေတယ်လို့ American John Hopkins စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာတော့အကူးစက်ခံရသူက2သန်းခွဲနီးပါးနဲ့ကမ္ဘာတစ်လွှားအကူးစက်ခံရသူအားလုံးရဲ့4ပုံ3ပုံလောက်ရှိနေပြီးအများဆုံးဖြစ်နေတယ်လို့ Brazil က 1.3 သန်းနဲ့ဒုတိယအများဆုံးဖြစ်ပြီး Russia က6သန်းကျော်နဲ့တတိယအများဆုံးပါ။African American မျိုးသား George Floyd အပါအဝင်တခြား African American တွေရဲဖမ်းဆီးမှုအတွင်းတည်ဆုံအောင်မှုတွေကိုအကြောင်းပြုပြီးရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးကိုပါတီကြီးနှစ်စလုံးကထောက်ခံထားပေမဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေကိုလွှတ်တော်မှအတည်ပြုနိုင်ရေးကြိုးပမ်းချက်ကရှင်မတိုးနောက်မဆုတ်အခြေအနေနဲ့ရပ်တန့်နေပါတယ်။ Democratic ကြီးစိုးတဲ့အောက်လွှတ်တော်ကကျေးဇူးပြုနေမှာ Republican အမတ်3ရဲ့ထောက်ခံမှုနဲ့ဒီမိုကရက်ပါတီကတင်သွင်းတဲ့အငင်းပွားပွဲမူကြမ်းကိုမဲခွဲအတည်ပြုပေးခဲ့တာဖြစ်ပြီးဒါကို Republican တွေကြီးစိုးတဲ့အထက်လွှတ်တော်ကိုဆက်ပြီးတင်သွင်းရမှာတော့မအောင်မြင်ခဲ့ပါဘူးအထက်လွှတ်တော်အများစုအမတ်များခေါင်းဆောင် Mitch McConnell ကဒီမူကြမ်းအတွက်တရားဝင်အခြေတင်မဆွေးနွေးရခင်မှာဒီမိုကရက်တွေလိုလားတဲ့အတိုင်းအထက်လွှတ်တော်ကလုံမပေးနိုင်ဘူးလို့ညင်းပယ်ခဲ့တာဖြစ်ပါတယ်အခုလိုကြိုးပမ်းချက်တုံ့ဆိုင်သွားတာဟာပါတီကြီးနှစ်ချမ်းနဲ့နဲ့ဆိုင်ဆိုင်ကွဲပြားနေတာကိုပေါ်လွင်စေပြီးအမေရိကန်ပြည်သူတွေလိုလားနေတဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့လူဝင်မှုကြီးကြပ်ရေးတနက်ကန်ဆောင်ခွင့်ထိန်းချုပ်ရေးတို့လိုတခြားကိစ္စတွေကိုပါလွှတ်တော်အမတ်တွေဘက်ကဆောင်ရွက်လို့မရတဲ့အခြေအနေဖြစ်သွားစေပါတယ်။အမေရိကန်နိုင်ငံသား29ရာခိုင်နှုန်းကနိုင်ငံတွင်းရာဇဝတ်မှုတရားစီရင်စနစ်ကြီးတစ်ခုလုံးကိုပြုပြင်ပြောင်းလဲရမယ်လို့ယုံကြည်ထားကြကြောင်း AP နဲ့ NRC တို့ရဲ့လူမှုသဘောထားစစ်တမ်းကောက်ယူမှုမှာတွေ့ရပါတယ်။ဒီလိလာချက်ရရခိုင်နှုန်း40ကဒီစနစ်အတွက်ကြီးကြီးမားမားအပြောင်းအလဲတွေလုပ်ရမယ်လို့ခံယူကြပြီး25ရခိုင်နှုန်းကတော့ပြောင်းလဲမှုအနည်းချင်းပဲလုပ်ဖို့လိုတယ်လို့ယူဆကြောင်းဖော်ပြထားပါတယ်။ပြုပြင်ပြောင်းလဲရေးအတွက်အမေရိကန်နိုင်ငံတလွားဆန္ဒပြတောင်းဆိုမှုတွေစတင်ခဲ့ရာအခင်းဖြစ်ပွားခဲ့တဲ့မင်းနီဆိုတာပြည်နယ်မီနီယာပိုလစ်မြို့မှာတော့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲဖို့စူးစမ်းမှုဟာပိုးပြီးအောင်မြင်နေတာတွေ့ရပါတယ်။ပြည်ထောင်စုသမ္မတအီမန်နျူအယ်မက်ခရွန်ကသူဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့မကြခင်တွေ့ဆုံပြီးယုံကြည်မှုတိဆောက်ရေးဆွေးနွေးပြောဆိုမှုတွေလုပ်တော့မယ်လို့စနေနေ့ကပြောပါတယ်။သူဟာရုရှားနိုင်ငံကိုမကြခင်မှာတွားရောက်มาဖြစ်ပြီးဥရောပဒေသလုံခြုံရေးဒေသရင်းပဋိပက္ခအရေးနဲ့ရာသီဥတုပြောင်းလဲမှုဆန်ရံပြဿနာတွေကိုဆွေးနွေးมาဖြစ်ကြောင်း Twitter ကနေရေးပါတယ်။ဒါအပြင်ဥရောပနိုင်ငံတွေရဲ့ရုရှားပေါ်မှာရံဘက်တစ်ဖွဲ့ဆက်ဆံနေမှုဟာအလုံမဖြစ်တယ်လို့ရုရှားဟာဥရောပဒေသလုံခြုံရေးအတွက်တိတ်ကိုအရေးပါတယ်လို့ပြောပြီးရုရှားနဲ့သူတို့ရဲ့မဟာဗျူဟာကျဆက်ဆံရေးကိုပြန်ပြီးတုံ့တက်ကြဖို့ပြင်သစ်သမ္မတကဥရောပနိုင်ငံတွေကိုတိုက်တွန်းခဲ့တာပါ။ခေါင်းဆောင်တို့ဗီဒီယိုနဲ့ဆက်သွယ်ပြောကြားခဲ့ပြီးနောက်တနေ့မှာအခုလိုရုရှားသမ္မတနဲ့တွေ့ဆုံမှာဖြစ်ကြောင်းပြင်သစ်သမ္မတကကြေညာလိုက်တာပါ။ရုရှားသမ္မတပူတင်ကလည်းသူ့နဲ့ပြင်သစ်သမ္မတတို့ဟာယူကရိန်း၊ဆီးရီးယားနဲ့လီဗျာအရေးတွေပြန်ဘောကန်ဒေသရင်းတင်းမာမှုတွေလိုကမ္ဘာပြည်ထောင်နာတွေဖြည့်ရှင်းရမှာနှစ်ဖက်ပိုးပြီးနေနီကပ်ကပူးပေါင်းဆောင်ရွက်ကြဖို့ကြေပေးခဲ့ကြတယ်လို့တောက်ကြနေကပြောပါတယ်ဘလူးနိုင်းမြစ်ပေါ်မှာအီသီယိုးပီးယားကအစ်စ်ဆောက်လိုက်တဲ့ရေအားဖြစ်စ်ထုတ်တဲ့ရေကာတာကြီးအတွက်ရေဖြည့်မှုနဲ့ပတ်သက်ပြီးဒီမြစ်ကြီးကိုအသုံးပြုနေတဲ့နိုင်ငံ၃နိုင်ငံဖြစ်တဲ့အီဂျစ်၊ဆူဒန်နဲ့အီသီယိုးပီးယားတို့ညှိနှိုင်းဆွေးနွေးပွဲတွေပြန်ပြီးကျင်းပမယ်လို့တောက်ကြနေကသဘောတူခဲ့ကြပါတယ်စနေနေ့အစောပိုင်းမှာလည်းအီသီယိုးပီးယားရေနဲ့စွန့်ရင်ဝင်ကြီးကဒီ၃နိုင်ငံတာဝန်ရှိသူတွေဟာလက်ရှိရပ်တန့်နေတဲ့ညှိနှိုင်းဆွေးနွေးမှုတွေကိုအာဖရိကသမ္မတ AU ရဲ့ထိပ်သီးဆွေးနွေးပွဲအတွင်းပြန်ပြီးဆက်ဖို့ဆုံးဖြတ်ခဲ့တယ်လို့အတည်ပြုပါတယ်။ဒါအပြင်လာမယ့်သတင်းနှစ်ပတ်သုံးပတ်အတွင်း AU ရဲ့ပံ့ပိုးမှုနဲ့ဒီအငင်းပွားနေတဲ့ရေကာတာစီမံကိန်းအတွက်အပြည့်အစုံသဘောတူညီချက်ချနိုင်အောင်လှုပ်ဆောင်မယ်လို့လည်းပြောပါတယ်။ဒေါ်လာ 4.6 ဘီလီယံအကုန်ကျခံဆောက်လုပ်ထားတဲ့အီသီယိုးပီးယားရေကာတာကြီးအတွက်မိုးရာသီစတင်မဲ့ဇူလိုင်လထဲမှာ ရေဆပြီးဖြည့်ဖို့အက်သီယိုးပီးယားကလှုပ်ချင်နေတာပါဒါပေမဲ့အီဂျစ်နဲ့ဆူဒန်တို့ကတော့သုံးနိုင်ငံသဘောတူညီမှုရတဲ့အထိစောင့်ဆိုင်းစီစဉ်ကြတာဖြစ်ပါတယ်
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 8.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမ်းတုံပါ View American တိုင်းရမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာစီးပွားရေးအထိနာနေချိန်မှာပဲမြန်မာနိုင်ငံကအမေရိကန်ဒေါ်လာ356.5သန်းရေးပေါ်အကူအညီပေးဖို့နိုင်ငံတကာငွေကြေးရမောင်ငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကအတိအပြည့်ဆုံးဖြတ်လိုက်ကြောင်းဇွန်လ26ရက်နေ့တောက်ကြနေကသတင်းထုတ်ပြန်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်ခီးသွွားလုပ်ငန်းတရှိန်ထူးကျဆင်းနေတာပြည်ပကငွေပို့မှုတွေရပ်ဆိုင်းကုန်တာနဲ့ကွန်ပျူတာထောက်ပံ့မှုလမ်းကြောင်း supply chain တွေပြတ်တောက်ကုန်တာကြောင့်မြန်မာစီးပွားရေးအထိနာနေတယ်လို့ IMF ဖွဲ့ရဲ့ဒုတိယစီမံခန့်ခွဲမှု director Mitsuhiro Furusawa ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။အခုပေးရတဲ့ငွေကြေးက COVID-19 ကြောင့်မြန်မာနိုင်ငံအရေးတကြီးလိုအပ်နေတဲ့ဘဏ္ဍာငွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့လည်းသူကပြောပါတယ်။ IMF ရဲ့အရေးပေါ်အကူအညီပေးရေးစီစဉ်တစ်ခုကနေဒီငွေတွေကိုပေးရခဲ့တာဖြစ်ပြီး IMF ကအကူအညီပေးရမှာချုပ်တင်စီမင်းစည်းကမ်းတစ်ခုဖြစ်တဲ့မြန်မာစီးပွားရေးပြည်ပပြောင်းလဲရေးဆိုင်ရာကိစ္စကို IMF နဲ့အချိန်တော်ကြာဆက်ဆက်ညှိနှိုင်းမှုတွေလုပ်ဆရာမလို့ပဲပေးရခဲ့တာလည်းဖြစ်ပါတယ်။ဒီငွေကြေးတွေကိုမြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍပုံမှုတိုးတက်ကောင်းမွန်အောင်ဆောင်ရွက်ဖို့အစားအသောက်ဖြန့်ဖြူးပေးဖို့နဲ့အကာအကွယ်မဲ့လိုအပ်နေသူတွေကိုငွေကြေးတက်ရိုက်ထောက်ပံ့မှုတွေပေးရမှာအသုံးပြုနိုင်မှာဖြစ်တယ်လို့စီးပွားရေးလုပ်ငန်းတွေနဲ့လက်သမားတွေကိုအကူအညီပေးရမှာလည်းမြန်မာအစိုးရအနေနဲ့အသုံးပြုနိုင်မှာဖြစ်တယ်လို့ IMF ကပြောပါတယ်။တစ်ဆက်တည်းမှာပဲမနေ့ဆောင်လာ29ရက်နေ့ကမြန်မာနိုင်ငံအတွင်း COVID-19 ရောဂါတုံ့ပြန်ရေးအတွက်ထုတ်ပြန်ထားတဲ့အမိန့်တွေကိုတက်တန်းတိုးလိုက်ပါတယ်။COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအတွက်ဇွန်လ30ရက်နေ့အထိမြို့သားစစ်ကော်မတီကထုတ်ပြန်ထားတဲ့အများပြည်သူဆိုင်ရာပန်ကြားချက်နဲ့ညွှန်ကြားချက်အမိန့်တွေကိုဇူလိုင်လ15ရက်နေ့အထိရပ်တိုးသတ်မှတ်လိုက်ကြောင်း COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားကော်မတီကအသိပေးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြည်ပခီးတဲ့တင်လေးဆိုင်ရာမှုပိတ်ပင်တာပြစ်ချက်လည်းဇူလိုင်လ15ရက်နေ့အထိဆက်လက်တည်ရှိနေမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဒုက္ခသည်စခန်းတစ်ခုအနားမှာရာဇဝတ်ကိုင်းဝင်နေလို့ယူဆရတဲ့ရိုဟင်ဂျာအမျိုးသား၄ယောက်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့တွေနဲ့အပြန်အလှန်ဖြစ်ခတ်မှုဖြစ်ပွားခဲ့အပြည်သေဆုံးသွားကြောင်းဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါရယ်ကောက်ဆက်ကစားခရိုင်အတွင်းမှာအဲ့ဒီရာဇဝတ်သားတွေရှိနေတာကိုသတင်းရရှိတာကြောင့်တောက်ကြနေမွန်တက်ချိန်လောက်မှာဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကရုတ်တရက်ဝင်ရောက်စီးနင်းချိန်မှာဖြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့လည်းရဲယာရှိအစ်ဘယ်ဟူစိန်းကပြောပါရယ်ရဲတပ်ဖွဲ့ရောက်ရှိကြောင်းသိရှိသွားချိန်မှာအဲ့ဒီရာဇဝတ်ကမ်းဝင်တွေကစတင်ပစ်ခတ်တာကြောင့်ရဲတပ်ဖွဲ့ကပြန်လည်ပစ်ခတ်ရမှာအခုလိုတည်ဆုံရတာလို့လည်းရဲရာရှိဟိုစိန်ကပြောပါရယ်။အဲ့ဒီလူလေးဦးစီကတနက်လေးလက်ကြီအတောက်20နဲ့စိတ်ကြွစေရပါစေးပြား4000ကိုသိစီရမိတယ်လို့လည်းရဲရာရှိဟိုစိန်ကပြောပါရယ်။အဲ့ဒီရပါစေးပြားတွေကိုမြန်မာနိုင်ငံတွင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းခိုးသွင်းလာတာလို့လည်းရဲတပ်ဖွဲ့ကကိုးကားပြီးဘင်္ဂလားဒေ့ရှ်နိုင်ငံထံ The Daily Star သတင်း website မှာဖော်ပြထားပါရယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်း2019ဩဂုတ်လတုန်းကမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်ချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ဒုက္ခသည်9သိန်းကျော်နဲ့အတူရိုဂျာဒုက္ခသည်တတန်းဟာဘင်္ဂလားဒေ့ရှ်နယ်စပ်ကစကန်30ခုမှနေထိုင်နေကြတာပါမြန်မာအစိုးရကရိုဂျာအသုံးတုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျမလေးရှားရေကြောင်းဥပဒေစိုးမိုးရေးအေဂျင်စီ MMEA ကပင်လယ်ရေနဲ့ငါးဖမ်းပိုက်ချလုပ်ငန်းခွင်တစ်ခုမှာမြန်မာ18ယောက်ကိုဇွန်လ25ရက်နေ့ကတွေ့ရှိပြီးဖမ်းဆီးထိန်းသိမ်းထားတယ်လို့မလေးရှားနိုင်ငံရေကြောင်းဥပဒေစိုးမိုးရေးအေဂျင်စီရဲ့ညွှန်ကြားမှုဟာမီဇန်ဟာရွန်ကပြောပါတယ်အခုလိုဖမ်းဆီးမှုကို Ops Baton Rouge ပင်လယ်ခတ်တပ်စစ်စီရေးလို့ခေါ်တဲ့စစ်စီရေးကလုံဆောင်တာဖြစ်ပြီးပြည်နယ်ပြည်နယ်ဘာတူမောင်းရဲ့အရှိတောင်ဘက်ရေမိုင်3.2မိုင်အကွာကလုပ်ငန်းခွင်ကိုဝင်ရောက်စီးနင်းဖမ်းဆီးတာလည်းဖြစ်ပါတယ်ဖမ်းဆီးခံရသူတွေထဲက3ယောက်က2018ခုနှစ်မှာတည်တံ့ကုန်ဆုံးနေတဲ့အလုပ်လုပ်ခွင့်ပါမစ်ကိုကန်ဆယ်ထားပြီးချက်နဲ့14ဦးကတော့တရားဝင်ထောက်ထားစာရွက်စာတမ်းတွေမရှိဘူးလို့ MMEA ရဲ့ Director Hamiza Harun ကပြောပါတယ်အာဖရိကနိုင်ငံတွေကိုပေးရမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဆိုင်ရာအထောက်ပံ့ပစ္စည်းတွေကိုတည်ယူပို့ဆောင်ပေးမဲ့လေယာဉ်တွေထဲကပထမဆုံးလေယာဉ်တစ်စီး UK နိုင်ငံကနေပြန်တန်းထွက်ခွာသွားပြီလို့ဗြိတိသျှတော်ဝင်လေတပ်ကပြောပါရယ်အဲ့ဒီလေတပ်နဲ့အတူလူတရာဆန့်ယာယီဆေးရုံတရုံအတွက်လိုအပ်တဲ့ပစ္စည်းတွေပါရှိသွားတယ်လို့လည်း AP သတင်းဌာနကပြောပါရယ် အာဖရိကနိုင်ငံတွေကိုပေးပို့မဲ့ပစ္စည်းတွေကိုတည်ဆောင်ပေးမဲ့လေခီးစင်တွေစီစဉ်ပေးဖို့ကုလသမဂ္ဂအဖွဲ့ကမြစ်တာရက်ခံပြီးနောက်မှာဗြိတိန်နိုင်ငံဟာမြောက်အတ္တလန္တိတ်မဟာမိတ်စာချုပ်နီတူအဖွဲ့တွေကပထမဦးဆုံးအကူအညီပေးတဲ့နိုင်ငံဖြစ်တယ်လို့လည်းနီတူတွင်ဝန်ချုပ်ဂျန်စတိုတန်ဘတ်ကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်ဒီနေ့ခဏနေမနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျမကစုမမရှင်စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေနဲ့ကုညီလုံးဆောင်ပေးနေသူတွေကဘလို့ပန်ကြားကြသလဲဆိုတာပြောပြပေးကြပါတယ်ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာနှစ်ချီလာပြီမဲ့အခုချိန်ထိစစ်ရေးတင်းမာနေဆဲဖြစ်ပြီးလက်တလုံးမာကိုရခိုင်ပြည်နယ်ရသေးတောင်မြို့နယ်တဲ့တပ်စစ်ကြောင်းတွေကနယ်မြေရှင်းလင်းရေးလုပ်မှာဖြစ်လို့ကြေးရွာတွေထဲမှာမနေဘဲခိတရှောက်တိတ်နေကြဖို့ရခိုင်ပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတွေကိုအကြောင်းကြားထားပြီးတဲ့နောက်မှာဒေသခံပြည်သူထောင်နဲ့ချီတိတ်လျှောက်ထွက်ပြေးနေကြရပါတယ်အခုချိန်ထိရသေးတောင်မြို့နယ်ကြောက်တန်းကြေးရွာအုပ်စုကြေးရွာပေါင်း43ရွာကရွာသူရွာသားတွေတိတ်လျှောက်ထွက်ပြေးလာနေကြပြီးသူတို့လိုအပ်ချက်တွေကိုလိုက်လံကူညီပေးနေတဲ့ရသေးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကအခြေအနေကိုပြောပြပါတယ
်ဟိုတိုက်ပွဲဖြစ်တဲ့နေရာကတော့တော်တော်များများထွက်ပြေးလာတာတွေကိုတွေးနေရပါတယ်ဥမာနှင်းဆက်ရကြေးရွာတွေကိုဖြေးကြတယ်နောက်တစ်ခါရသေးတောင်မြို့ကိုဖြေးကြတယ်အကုန်လုံးလိုပဲရောတိုင်းလိုပဲပေါ့နော်သူတို့ထွက်ပြေးလာကြတာကိုတွေးရပါတယ်ခုဆိုရင်ဒုက္ခတွေအများကြီးကိုကြုံတွေ့နေရတာတွေးရပါတယ်ဒီတရဝန်ထုတ်ပြန်ထားတဲ့စာမှာဒီပြည်သူတွေကကြေးရော်သူကြေးရော်သားတွေကဒေသခံတွေကခက်ပြေးလာမယ်ဆိုတာလေသူတို့ကြိုတင်သိပြီးသားပါအဲ့ဒါကြောင့်သူတို့ရဲ့တော်ရည်လာရေးစာဝတ်နေရေးလုံခြုံရေးကိုလည်းအစိုးရတရက်အနေနဲ့တာဝန်ယူပြင်းတယ်လို့ကျွန်မပြောချင်ပါတယ
်လက်တလောမှာရသေးတော်မျိုးနဲ့တွင်တိတ်လျှောက်ထွက်ပြေးလာတဲ့သူတွေနောက်ရွာတွေထဲမှာတက်ကြီးရွယ်အိုတွေနဲ့ကလေးငယ်တွေပိတ်မိနေတဲ့သူတွေကိုသွားရောက်ခေါ်ဆောင်နိုင်အောင်ကုညီကယ်ဆယ်ရေးအဖွဲ့တွေကဝိုင်းဝန်းကြိုးပမ်းနေကြတယ်လို့အနောက်တကားဒေသကုညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထေးကပြောပြပါတယ
်လောလောဆယ်အဲ့ဒီတင်သာဆိုတဲ့မင်းစုခံရတဲ့ရွာမှာရောက်30လောက်ပိတ်မိနေခဲ့တယ်ဆိုတော့အဲ့ဒီဒေသခံတွေကလည်းတောင်းကြလို့ကျွန်တော်ဒီရသေးတော်မှာမေယူဒေသဖွံ့ဖြိုးရေးအဖွဲ့ဆိုတာရှိတယ်အဲ့ဒီမြေယူတေသာဖွံ့ဖြိုးရေးအဖွဲ့ကနေပြီးတော့ဥဆောင်ပြီးတော့တော်ပြီးတော့အကူအညီပေးပြီးတော့အဲ့လူတွေကယ်ထုတ်နေတယ်ဒီနေ့မနေ့ပေါ်ကြတယ်အဲ့ဒါအမှန်တကယ်အဲ့ဒီမှာမနေနိုင်နိုင်ဘူးဆိုနေနိုင်တဲ့နေရာတွေကိုအစီအမံပေးရမယ်ဆိုတဲ့ဟာလို့ဝေဖန်ကြတာပေါ့နော်ဦးကချက်ချင်းခေခန့်တယ်ချက်ချင်းသူဝင်တိုက်တယ်အဓိကအခက်ကတော့နေရေးပေါ့နော်လောလောဆယ်သူတော်ဖြစ်တယ်လို့ရတဲ့နေရာမှာနေရတဲ့အခြေအနေမျိုးဖြစ်နေတယ်ဦးရှင်ကမိုးကလည်းတအားယောနေတယ်ဒီရခိုင်မှာ
ရခိုင်ပြည်နယ်အတွင်းမှာစစ်မီးတွေငြိမ့်နိုင်မှုအလားအလာမျှော်လင့်ချက်နိုင်ငံရေးနည်းလမ်းတွေနဲ့ဖြည့်ရှင်းနိုင်မှာမလားဆိုတဲ့အပေါ်မှာရခိုင်မျိုးသားကောင်စီရဲ့တွေ့မှုဥထွန်းစော်ကအခုလိုတုံ့တက်ပါတယ
်ဒီငိမ့်ချတဲ့နီးနဲ့အဖြစ်ချလို့တဲ့အခါမှာနော်ဓာတုယူတုဂုံတိုက်ခါရှိမှုလို့ပေါ်မှာအခြေခံပြီးတော့မှလုတ်တံဖုတ်တဲ့အတွက်ဒီလိုမျိုးဘေးထွက်ဆိုးကျိုးတွေဖြစ်လာတယ်ပေါ့နော်လက်နက်ကင်တော်လည်းအဖွဲ့အစည်းတွေကိုဒီတပ်မတော်ကဓာတုယူတုဂုံတိုက်ခါရှိစွာနဲ့နော်ဆက်ဆံတဲ့အပြုမူတဲ့အပြုမူမျိုးမလုပ်တဲ့အတွက်ဒီနေ့စစ်ပွဲတန်တရာမှာကျွန်တော်တို့လေနေရတယ်ဒီတပ်မတော်ရဲ့နော်နိုင်ငံရေးဆန္ဒတကယ်ရှိတယ်ဆိုလို့ရှိရင်ဒီပြဿနာကနေပြီးတော့မှနှွေးချင်းညချင်းဖြည့်ရှင်းလို့ရတဲ့ပြဿနာလို့မြင်ပါတယ
်။ရခိုင်ပြည်နယ်တွင်းကဆေးပြဿနာတွေကိုလွှတ်တော်ကနေတစ်စီဖြည့်ရှင်းနိုင်အောင်လွှတ်တော်ကိုယ်စားလှယ်ဒီဘက်ကလည်းစ조사သွားမယ်လို့ရခိုင်အမတ်ဒေါက်ခင်စောဝေကပြောပါတယ်
။အခုကျမတို့လွှတ်တော်သက်တမ်းမှာလည်းအရေးကြုံလာတယ်ဆိုရင်တော့ကျမတို့ရခိုင်မျိုးသားပါတီအနေနဲ့ရောလွှတ်တော်အနေနဲ့ရောကျမတို့ကိုယ်စားလှယ်အနေနဲ့ရောဟိုသူတို့ဘောဘယ်လိုကူညီရမလဲဆိုတာကိုတော့ကျမတို့စီစဉ်ချဖို့တော့ကျမတို့ရှိပါလိမ့်ရှင့်။
ရခိုင်ပြည်နယ်အတွင်းစစ်ဖြစ်နေတဲ့မြို့နယ်တွေမှာဇွန်လအစောပိုင်းထိစစ်ရှောင်ပြည်သူပေါင်း 36,400 ကျော်အထိရှိခဲ့တယ်လို့လက်တလော AA နဲ့မြန်မာစိုးရတပ်တို့ကြားတိုက်ပွဲတွေအပြင်နေကြားဆောင်ရဲစခန်းတွေကိုတိုက်ခိုက်တာတွေလည်းရှိထားပါတယ်။အခုချိန်ထိကတော့ရခိုင်ပြည်နယ်မြောက်ပိုင်းလက်နက်ကိုင်ပြည်ပခါတွေအရှိန်ရော့သွားမဲ့အရေးလက္ခဏာတော့မတွေ့ရသေးပါဘူးရှင်။ကျွန်မစုမမ
မလေးရှားနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေတဲကအလုသမားတွေပါဝင်လူပေါင်း180ကျော်ကိုမြန်မာနိုင်ငံပြန်ပို့ပေးလိုက်တဲ့သတင်းကိုပြောပြပါမယ်။ကျမအေးမှာပါ။မလေးရှားနိုင်ငံမှာကိုဗစ် -19 ကာလအတွင်းဒုက္ခရောက်နေကြတဲ့မြန်မာအလုသမားတွေအပါအဝင်အလဲဗီဇာတွေနဲ့ရောက်လာပြီးပြိမိနေသူတွေကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့မြန်မာတန်ရုံးအစီအစဉ်နဲ့ဇွန်လ28ရက်နေ့မှာပဲကယ်ဆယ်ရေးလေယာဉ်နဲ့မြန်မာနိုင်ငံကိုပြန်ပို့ပေးလိုက်ကြောင်းမလေးရှားနိုင်ငံကမြန်မာလူသမားတန်ရာရှိဦးအောင်စောမင်းကပြောပြပါဗျာ ပြန်ရောက်အဲ့ငါရောက်တော့သိတယ်ကျန်တဲ့လိုက်ဖြစ်တဲ့သူကတော့ငါရောက်အဲ့ငါရောက်တော့သိတယ်ကျန်တဲ့လိုက်ဖြစ်တဲ့သူကတော့တယောက်နှစ်ယောက်ကျွန်တော်တို့သိရတယ်ကျန်တဲ့သူကတော့တော့တယ်တော့မသိရတယ်ဒါပေမဲ့လေးရက်အခုမှဆက်တာဆိုတော့ဟိုတစ်ရက်အထိကြာတော့လောလောဆယ်တော့ဆက်မလာတယ်မလေးရှားနိုင်ငံမှာတရားဝင်အလုပ်လုပ်ဖို့နိုင်ငံတော်တူညီချက်MOU နဲ့ရောက်လာပြီးမှပြီးခဲ့တဲ့လကောင်တိုင်း ဆောင်းတီကိုအလုရှင်ကတည်ယူထားပြီးမြန်မာတန်ရုံရှိမှာဆွန့်ပစ်ထားခဲ့တာပါဒီနောက်မှာတော့တမီးနာရေးကူညီမှုအသင်းကသူတို့ကိုလာရောက်ကူညီခဲ့ပြီးသူတို့နေရာမှာခိုလုံဝင်ပေးထားခဲ့ပါတယ်နေရာမပြောင်းရင်ဇွန်လ19ရက်နေ့မှာမြန်မာတန်ရုံစီစဉ်တဲ့ထားပေးတဲ့နေရာမှာနေထိုင်ရပြီး
ကျွန်တော်တို့ကမားနာမရှိဘူးသူတတိပတ်ကနေရေးကြီးမကပဲလုပ်တဲ့ကိစ္စဆိုကျွန်တော်တို့ကဒီမှာနေထိုင်တဲ့မြန်မာပြည်ကကျွန်တော်တို့ကမလူဆန့်လုံလို့ဆိုဒီကျွန်တော်တို့ဒီဇမ်းမာကိုရိုင်းဝင်ပြီးပါတယ်ကျွန်တော်တို့ကတော့တပ်ဆိုင်ရာလူသမားဝင်ကြီးဌာနနဲ့ဆက်ပြီးတော့အေးချင်းနဲ့ပဲတကားဆက်ပြီးပြောရမှာမလေးရှားနိုင်ငံမှာတရားဝင်မြန်မာလူသမား90%မနဲ့အလုပ်လုပ်နိုင်နေကြပြီးတရားမဝင်မြန ဒီကာလမှာအလုပ်လက်မဲ့ဖြစ်တာတွေဖန်ဆင်းမှုတွေများလာကြတဲ့ရင်သုံးပတ်အတွင်းမိမိကိုယ်ကိုအဆုံးစီရင်သူရှေ့ဦးကြည့်ရှိလာခဲ့ပါတယ်။ တရားမဝင်မြန်မာလူသမားများနေရပြန်ရေးနဲ့ထိတ်သိမ်းရေးစခန်းတွေမှာရှိတဲ့မြန်မာတွေနေရပြန်နိုင်ရေးကိုတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကနေမလေးရှားအာဏာပိုင်နေတဲ့ဆက်သွယ်ပြီးဆောင်ရွက်နေကြပါတယ်လောလောဆယ်ကယ်ဆယ်ရေးလေယာဉ်နဲ့နေရပြန်ဖို့နေသူတွေကတော့တရားဝင်ရောက်လာကြတဲ့သူတွေဖြစ်ပါတယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာ
အင်ဒိုနီးရှားနိုင်ငံအထိလေးစီးပြေးရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တရားနီးပါးကို AFP သတင်းကိုအခြေခံပြီးပြောပြခြင်းပါတယ်။လေဘောပါလာတဲ့ရိုဟင်ဂျာဒုက္ခသည်60လေးဦးထဲမှာအမျိုးသမီးတွေကိုယ်ဝန်တွေပြင်ကလေးငယ် 34ဦးပါဝင်ပါတယ်။လေဘောပါလာတဲ့ရိုဟင်ဂျာဒုက္ခသည်ဇီယန်ကသူတို့လာခဲ့ရတဲ့ခရီးချမ်းကိုရှင်းပြပါတယ်။ကျွန်တော်ဘင်္ဂလားဒေ့ရှ်ကလာတာပါ ဒီကိုရောက်ဖို့လေးလနီးပါးကြာပါတယ်။လေထဲဆောက်ရောက်တော့လူကမူးဝေပြီးနေမကောင်းသလိုခံစားရပါတယ်။လှိုင်းလုံးကြီးတွေကြောင့်လေကအပေါ်မြောက်တက်သွားလိုက်ပြန်ကျလာလိုက်နဲ့ပင်လယ်ပြင်ထဲမှာကျွန်တော်နေမကောင်းဖြစ်နေတော့ဒီပင်လယ်ပြင်ခရီးမှာလေပေါ်ဗနေရောက်တည်ဆုံသွားတယ်ဆိုတာကျွန်တော်မသိပါဘူးလို့ပြောပါတယ်။အင်ဒိုနီးရှားရေတပ်အာဏာပိုင်တွေဝင်ရောက်တားဆီးတာမလုပ်ခင်မှာအခြေအနေဒေသခံတွေကြာသပ Alongo, Kobe Yoga, Poses, same who look barre. Did that Ocho Yi Quegale, Chichin Yi Puene Pombi, Ruina Doga de Ria, Kuyi Chella Digo, Kau Yu Tadalo, a one aconzi, Chinya Pana Minato Puane, a cha, to go ye Tanshi, don't be see, we be barre. Dila Sovangam, Lisanango, Udibi, Lila Ja, Lizzi Ki, and Lagade, Ruinja, Donyajo, Barre, Lady Zengo, Langawi, Jonama, Mali, Anavani, Pami Dwabi, Yayi Kedinga Jema. Libo Bala Duri Dega does in Echide, Ruinari, Lanku Lama, Tisongarello, Malaysia Kandauta Yashi to Uga, Pigre, Potuma, Piovare. A good Indonesia with Yalare, Doga de Liboga, Tanghaze, Yue, Ruinja, and Yuda to Ugaro, Lanki, Chinigo, Piovare. So Wanga, Libo Masaziari, Yavi, Queran, and Sayavare. I know General Rugo, Nauta, Little Zimbo, Pionti, and Pila Vinoma, Deep in Levine, Miola Geraba. Janama Bamio Linja Mam Shirobao, a la Piata King Aluelo, Cha Bamali, Agosia, Mishiroba, Ulu, Tua, Nidravari, Di Ruina Duca de Rigo, Indonesia Miboma, Yayi Kulongwen, Pira Rate, Drugo Benevine, Janinopo, Sanashi Jong, Hosagma, we did that yet up where Jigaga, Jadavini, Sovima, Jogame, Di the Bora would did that Gantanga de Sanjinida, Joya Vinoma, Anavani at the Bora, Jogang Dagavari, Mima Suyagaro, Nanganagama, Josunide, Ruhinja Sure, Donogu, Lemakan, Becha Tabime. Did you go there in Yep, Janlan, and Yedwe? Nanganagane, Bubon, Song, and Zepchibarik, no?
ပါရှင်မြန်မာနိုင်ငံတော်အမှာရှိတဲ့လူခွေးရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Technology တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့ချင်းပြည်နယ်မှာပညာရေးလမ်းလမ်းမီကိုပို့ပြီးခက်ခဲလာတဲ့အခြေအနေတွေကိုတင်ဆက်ပေးသွားမှာပါတ
ိုက်ပွဲကြောင့်ဒီကြောင်းနေပါရီပျက်စီးရလေးရှိတယ်ဘောနော်ဒီအကြွားပါရီအကုန်လုံးကလည်းပဲပြီးကြရပေါ်တော့တိုက်ကူဆောင်နေတယ်ပြီးကြရတယ်ဆိုတော့အကြောင်းပြန်ဖြစ်နေတော့မှသူတို့ကကိုယ့်နေရာကိုပြန်နိုင်မှာမဟုတ်ဘူး
။သူမကပလက်ဝမြို့နယ်အချက်တန်းပြဆီယမဒေါ်လေးတီတာဖြိုးပါ။ပလက်ဝမြို့နယ်ဟာကလေးတွေကိုကြောင်းထက်ဖို့ချင်းချောင်းနေတဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပရိပခ္ခတွေရဲ့ပူးပေါင်းရိုက်ခတ်မှုတွေကိုခံနေရတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။ဒီဆောင်မကိုဟခပို့စ်မှသတင်းတောက်ဆလိုင်းဒလွန်ဒေးနဲ့ဒိုးတန်သတင်းတောက်အေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပါ။
ကျောင်းတက်ချင်တာပေါ့ဆရာမကျောင်းတက်တယ်ကကျွန်တော်နဲ့ချောင်းရောင်းတာလူပေါင်းအယောက်50တော့ရှိမှကျောင်းတက်တဲ့ကလေးတွေကဒီမှာကျွန်တော်ဟာကျောင်းစာဥစားတဲ့လူတွေကဝင်နေစိုးတဲ့တော့ကလွန်ရှိတာအဲလို့ဆိုဝတ်စုံနဲ့ကျွန်တော်မဝင်နိုင်ဘူးဒုက္ခတွေဆိုတော့ဒီလိုဒီလိုအထက်လူကြီးတွေကဘယ်လိုဘယ်လိုဖြစ်နေလဲဆိုတာကျွန်တော်မသိရဘူ
းသူကဦးနေချောင်းပါပလဝမျိုးကအထက်ကတဲ့ကျောင်းမှာဖွင့်လာရဲတိုက်ပွဲရှောင်စခန်းမှာနေပါတယ်။သူမိသားစုမှာကျောင်းရဲ့အရွယ်သားသမီး3ယောက်ရှိပါတယ်။နှစ်တန်း၄တန်းနဲ့5တန်းကျောင်းသားတွေပါ။တက်မတော်နဲ့အေးအေးတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တိုက်ပွဲတွေကြောင့်သူတို့မိသားစုနေတဲ့တီချောင်းရွာကနေအခုတိုက်ပွဲရှောင်စခန်းကိုပြီးခဲ့တဲ့မတ်လတုန်းကစတင်ပြောင်းရွှေ့နေထိုင်ခဲ့ကြတာဖြစ်ပါတယ်။စခန်းမှာစာဝန်နေရေးအတွက်ကုန်တင်ကုန်ချအငှားလိုက်တာကိုလုပ်ကင်ကြပြီးကျောင်းထည့်ပြန်တက်ရတော့မယ်ကလေးတွေရဲ့ပညာရေးကိုစိတ်ဝင်စားကြပေမဲ့လည်းအခုလိုဒုက္ခရောက်နေချိန်မှာဘလို့မှမချောက်ပံ့ပေးနိုင်ကြတဲ့အခြေအနေပါသူတို့မိသားစုလိုပဲအာထာကတဲ့တိုက်ပွဲရှောင်စခန်းမှာနေကြရဲဥွှေကျော်တို့မိသားစုမှာလည်းကျောင်းထည့်အရွယ်ကလေး2ယောက်ရှိပါတယ်သူတို့ကမိလက်ဝရွာသားတွေပါမိလက်ဝရွာကတိုက်ပွဲရှောင်ချိန်မှာတော့ကျောင်းတက်ရမဲ့ကလေးအယောက်100လောက်ရှိပါတယ်အခုသူတို့နေတဲ့စခန်းမှာပဲကလေးတွေကိုစာပေးတင်စီရှင်နေတဲ့ဖခင်ဥွှေကျော်ကတော့
ကျောင်းကတော့တဲတော့ပဲကျင်တာပဲကလေးတွေအတွက်ကတော့ကျွန်တော်တို့ရွာကိုလည်းပြန်ဖို့လာတော့မရှိဘူးပြန်ဖို့လည်းနေရာဘူးဒါဆိုရင်ဆိုတော့တင်တော့ကျွန်တော်တို့ဒီကျွန်တော်တို့နေထိုင်တဲ့နေရာကိုသင်တင်းမလားအဲ့ဒါလေသင်တင်းမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့အဲလိုတော့လိုတာပေါ့ဒါပေမဲ့အခုရွာမှာမပြန်ဘူးဆိုလို့ရှိရင်နေရတော့ဘူးကြည်လို့လည်းမရဘူးကလေးတွေအတွက်ကတော့ဘယ်လိုဆုံးဆုံးနေနာရှိရမလဲဆိုတာလေကျွန်တော်တို့အခုလောလောဆယ်မှာတော့စဉ်းစားလို့မရဘူးဆရာမရယ
်အစိုးရကကိုဗစ် -19 ယောဂါဖြစ်ပွားနေရကြောင်းယောဂါကာကွယ်ထိန်းချုပ်ရေးအတွက်ကျောင်းနေဖွင့်ရကိုဇွန်လကနေဇူလိုင်လ22ရက်ကိုရွှေ့ခဲ့ပါတယ်ကျောင်းမြန်ဖွင့်ချိန်မှာမြို့ပေါ်ဒေသတွေနဲ့လမ်းမဆက်သွယ်ရေးကောင်းတဲ့ဒေသကားသူတွေအတွက်ကတော့ယောဂါကူးစက်ခံရမှာကိုပဲအဓိကစိတ်ပူကြတာပါဒါပေမဲ့တိုက်ပွဲရဖြစ်ပွားနေပြီးလမ်းမဆက်သွယ်ရေးအခက်ခဲဆုံးဒေသဖြစ်တဲ့ပလဝတိုက်ပွဲရှောင်စခန်းကကျောင်းသားတွေအတွက်ကတော့ကျောင်းဖွင့်ရင်ဘယ်ကျောင်းမှတက်ရမယ်ဆိုတာမသိကြသေးပါဘူး။ပြည်နယ်အတွင်းကကျောင်းအလုံးရဲ့၄ဘုံ၃ဘုံလောက်ဟာပလဝမြို့နယ်မှာရှိပြီးအကြီးဆုံးမြို့နယ်တစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းတက်မတော်နဲ့အေးအေးတိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့ပြိပခအနီးမှာရှိတဲ့အတွက်ဆရာဆရာမတွေချွတ်ပြေးရတာတခါတည်းကျောင်းပိတ်ရတာမကြာခဏနေတဝက်ကျောင်းဆင်းပိတ်ရတာတွေကြုံတွေ့ရပါတယ်။နှစ်စဉ်အောင်ချက်နေတဲ့ချင်းပြည်နယ်ဟာ2019တက္ကသိုလ်ဝင်ဆိုင်ဝင်ပွဲမှာလည်းတနိုင်ငံလုံးမှာအောင်ချက်19.95ရာခိုင်နှုန်းနဲ့အနည်းဆုံးဖြစ်ခဲ့ပါတယ်။ဟောလေးတရားပြောပလောဝမျိုးဒေသခံတဦးဖြစ်ပြီးပညာရေးလှုပ်သက်18နှစ်ရှိပါပြီ။သူကအထက်ကတဲ့ပလောဝကျောင်းကအချက်ကြံပြဆရာမတဦးပါ
။သူကအဲ့ဒီတိုက်ပွဲကြောင့်ဒီကျောင်းနေပါရီပြစီရလေးရှိတယ်ပေါ့နော်ဒီအဲ့ကြွားပါးတွေအကုန်လုံးကလည်းပဲပြီးကြတယ်ပေါ့နော်တိုက်ကိုချောင်နေပြီးကြတယ်ဆိုတော့ကကြောင်းပြန်ဖွင့်ရင်တောင်မှသူတို့ကကိုယ့်နေရာကိုပြန်နိုင်မှာမဟုတ်ဘူးပြီးရင်ဒီနေရာမှာဒီကျမတို့နေတဲ့မြို့မှာဒီပလက်ဝမြို့မှာပဲသူတို့ကကြောင်း
တောက်နေပြီးမဲ့လို့ဆောက်ပြီးပြီးတော့ဒီရွာကလေးကိုအိမ်မှာသင်ပေးမယ်လို့အဲ့လိုတော့ပြောတာတော့ရှိတယ
်အထာကတိပလဝအကြောင်းလို့ပဲပလဝမျိုးပေါ်ကအကြောင်းတချို့ကိုတိုက်ပွဲရှောက်စခန်းအနေနဲ့အသုံးပြုထားပါတယ်ကျောင်းခွင်စခန်းမှာခိုးလုံနေတဲ့သူတွေကိုဆက်ချမလားပြောင်းရမလားဆိုတာလည်းမသိကြသေးပါဘူးပညာရေးဝန်ကြီးဌာနကတော့ရွာပြန်လို့မရတဲ့တိုက်ပွဲရှောင်စခန်းကကျောင်းသားတွေကိုညီဆက်ရအစိုးရကျောင်းတွေမှာတက်နိုင်အောင်ဆောင်ရွက်ချရလို့သိရပါတယ်ဒီလိုစီစဉ်တာကဆရာနဲ့ကျောင်းသားအရေးအကျွတ်မလုံလောက်တဲ့ပလဝကကျောင်းတွေမှာတော့အဆင်ပြေပါမလားဆိုတာစောင့်ကြည့်ရမယ့်အခြေအနေပါပလဝမြို့နယ်မှာကျောင်းပေါင်း390ကျောင်းရှိပြီးအခုလာမယ့်ကျောင်းဝင်ချိန်မှာနေမြေမလုံးကျုံမှုကြောင့်တဝက်လောက်ကဖွင့်နိုင်မှာမဟုတ်ဘူးလို့မြို့နယ်ပညာရေးမှူးရုံးကနေသိရပါတယ်။မြို့နယ်ပညာရေးမှူးဦးအောင်မင်းကတော့ပညာရေးဝန်ကြီးဌာနကိုဖုန်းလိုင်းကတဆင့်ရုံးကိစ္စတွေတင်ပြဖို့ခက်ခက်ခဲခဲစူးစမ်းနေရပါတယ်။သူကပလဝမြို့နယ်ကကျောင်းတွေပြန်ခွင့်နိုင်မှုနဲ့လိုအပ်တဲ့တင်ထောက်ကူပစ္စည်းတွေအချိန်မီရဖို့အကြွတ်လုံးနေရချိန်မှာအင်တာနက်လိုင်းမရှိတဲ့အကြွတ်အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်
။ခွင့်နိုင်မဲ့ကျောင်းကတော့နေရာကျွန်တော်တို့ဒါရလို့စီအဲစင်းဟိုပြစ်ထုတ်ထားပါတယ်။အဲဒီ190နဲ့တကြောင်ဘာကြောင်ပြေးထားရမှာလဲဆိုတာကျွန်တော်တို့ပလော့မြင့်နယ်မှာနီမာပလော့မြင့်နယ်နီနာတဝိုင်မှာမြန်မာတမ်တော်နဲ့ဒီလက်နက်ကင်တပ်ဖွဲ့တို့တပ်ဖွဲ့ဖြစ်နေမှုကြောင့်နေနေလုံးဆုံးမှုရှိဘူး။ဒါကြောင့်ဖြစ်ပါတယ်။နောက်ပြီးတော့တာဝန်ကျကျောင်းတွေမှာဆက်ဆံမှတွေလည်းသွားဖို့ခက်ခဲလမ်းကြီးတွေပိတ်ထားတဲ့တကြောင်လမ်းကြီးတွေပိတ်ထားမှုကြောင့်သွားလို့လာလို့မရတဲ့အကြောင်းလည်းဖြစ်တယ်။အဲ့ဒီခက်ခဲတွေကြောင့်လောလောဆယ်ရာကြီးတမခွင့်နိုင်တာဖြစ်ပါတယ်။နောက်ဆက်စမဟင်ကကျွန်တော်တို့ပလောအနှုတ်နယ်မှာဆက်စမဟင်က1250ရှိပါတယ်ခင်ဗျ။အဲကြောင့်မဆရာကကျွန်တော်တို့ဆိုဆရာလုံးဝမရှိတဲ့ဆရာတွေရှိတယ်။ဆရာတယောက်ရှိတယ်ဆရာတွေရှိတယ်၊နှစ်ယောက်ရှိတယ်ဆရာတွေရှိတယ်။ဒါပေမဲ့မြန်မာနိုင်ငံတော်ဆိုရအနေနဲ့ကျွန်တော်တို့ကို VT ဆရာအကြောင်း360ခုခန့်ထားပေးပါတယ်။ဒါကြောင့်အခုကျွန်တော်တို့ကျောင်းတိုင်းကျောင်းတိုင်းမှာဆရာရအောင်ဟိုမရှိပြီမဲ့လေဒီတွေကိုအစားထိုးတဲ့အကြောင်းအနည်းဆုံးတကြောင်းမှာ2ယောက်3ယောက်အလိုရှိပါတယ်ခင်ဗျာအနည်းဆုံးကတော့
ချင်းမြင့်နယ်ကတိုက်ပွဲဆောင်ပြည်သူတွေကို6ပန့်ပေးနေတယ်ချင်း IDP Support Committee ရဲ့စီရင်တွေအရတော့ပလောဝမြို့နယ်မှာတိုက်ပွဲဆောင်ပြည်သူ8200ကျော်ရှိပါတယ်အဲ့ဒီထဲမှာမှာကျောင်းကြီးအရွယ်ကလေး4000ကျော်ရှိရလို့မြို့နယ်ပညာရေးမှူးရုံးရဲ့စည်ရင်အရာတည်ရပါတယ်။ချင်းမြင့်နယ်အစိုးရကတော့လိုအပ်တဲ့အစားအုပ်တွေအကျွတ်အထက်ကဆမီနယ်အထက်ကလေကုံမှာကျောင်းဆောင်နှစ်ခုဆောက်ပေးဖို့လုပ်နေတယ်လို့ UNICEF ကလည်းဆမီနယ်ပလော့ဝါကိုယာယီတဲ၈လုံးနဲ့ IDB ကျောင်းသား2000ကျွတ်ကျောင်းဝတ်စုံနဲ့ကျောင်းသုံးပစ္စည်းတွေကိုလှူဖို့ရှိတယ်လို့သိရပါတယ်။တိုက်ပွဲဆောင်စခန်းကကလေးတွေပညာသင်ကြားနိုင်ဖို့အတွက်ကူညီပေးနေတဲ့ဦးဂျိုလီယံကတော
့အကာတလီပစ္စည်းကျောင်းဝင်ကျောင်းကျောင်းဝင်ကျောင်းဖြူရတီရောဖနက်ဒီကစားလို့အေးဒီကစားပြီးတော့ကျွန်တော်တို့ဒီဘောပင်ခဲတယ်နေကတည်းကဦးမီပန်ပူတဲ့ခါမှာတောင်းတာခုနှစ်ရှစ်စေကိုတခါတရမှာဒီကျွန်တော်တို့ဒီကာဗာမဖြစ်တဲ့ခါမှာကျွန်တော်မရသေးဘူးကျွန်တော်တားမရသေးဘူးအဲကျွန်တော်တနည်းမရသေးဘူးဆိုတဲ့ဟာဒီကနည်းနည်းများတယ်ကျွန်တော်လည်းကြံပြောပြတယ်နောက်တစ်ခေါက်အဆူရှင်ပြီးပေါ်လာရင်တော့ကျွန်တော်တို့ကဖတ်ပြီးမှကျွန်တော်တို့ဒီမရသေးတဲ့တောင်းသူတောင်းသားတွေကိုကျွန်တော်ဖြန့်ဝေပါမယ်အဲ့လိုတော့ကျွန်တော်တို့ကဖြည့်ချင်းချက်လေးတွေကိုကျွန်တော်ပေးတယ်
ပညာရေးဝန်ကြီးဌာနကတော့ပြီးခဲ့တဲ့နှစ်ကစပြီးကျောင်းအပ်ချိန်မှာကျောင်းဝတ်စုံတွေအစားဗလာစာအုပ်တွေကိုအစားထိုးပေးခဲ့ပါတယ်။အတန်းအလုံးအတွက်မတင်မနေရအခမဲ့ပညာရေးစနစ်ကို2021ခုနှစ်ကစပြီးအကောင့်ထည့်ဖော်ခဲ့ပါတယ်။ဒီနှစ်မှာလည်း COVID-19 ကပ်ရောဂါကာကွယ်ရေးအတွက်ကျောင်းသားတွေကို Mask နဲ့ Face Shield တွေပေးသွားဖို့စီစဉ်နေပါတယ်။တင်ရိုးသက်တွေကိုလည်းပြောင်းလဲတင် जा နေပြီးဒီနှစ်မှာ Grade 4, 7နဲ့ 10 ကိုတင်ရိုးညွန့်နဲ့အသစ်နဲ့တင် जा မှာပါ။ဒါပေမဲ့ချင်းမြင့်နယ်ကကျောင်းနေမှာတော့ဆရာအင်အားနဲ့တခြားပြဿနာတွေရှိနေပါသေးတယ်။အထက်တန်းပြဒေါ်လေးတရာဖြူက
ဒီကျမတို့ကျောင်းနေပတ်သက်တာဆိုရင်ပင်ထောက်ကူပစ္စည်းတွေကတော့အားနေတာပေါ့နော်အားနေတယ်ပြီးရင်အဲ့ဒီတိတ်တန့်ခန်းဆိုတာတွေအရင်တော့ကျမတို့ငွေတော့ဆိုလက်တွေ့တွေပါတွေလိုရတာရှိသေးတယ်ဒီနောက်ပိုင်းကျတော့လက်တွေ့ပါညာမလိုရတော့ဘူးပစ္စည်းတွေမရောက်တဲ့အခါလေးအဲ့ဟိုအခုခေတ်စနစ်နဲ့ကြာရင်ဒီလက်တွေ့စနစ်ကလောက်ကိုလိုရတော့မှာအခုကစနစ်တိနဲ့တွားနေတယ်ဆိုတဲ့ခါလေးအဲဒီနေ့ကျတော့ကျမတို့က grade 9 grade 10ပေါ့နော်အဲဒီ grade 10ကိုကျတော့စနစ်တိနဲ့တွားရောမယ်ဒီပလဲဝမျိုးနေရသင်နဲ့တက်တဲ့ဆရာဆရာမ၄ဦးပဲရှိရယ်ဘာသာဇုံကအခုစနစ်နဲ့ဆိုတော့ဘာသာ၁၀ဘာသာလို့ပြောတယ်အဲဒီ၁၀ဘာသာပြီးဖို့အတွက်ကျမတို့မှ၄ယောက်ပဲတက်တယ်ဆိုတဲ့ခါမှာ ये तो मुश्किल ही बोलना जब आरो ले आऊंगे जैने से समय हो लेबे दी तेरे पोछा पोछी में दीवो
चीनी ने तो ऐसे नहीं उसे दे रहे हैं जलाला सब तो यानी सोए अच्छी गाड़ी ना जाने आया रो मावा अच्छा जंगल ने साफ़ हुई अरे याने मुला रंगूले और गैस लाड़ी साफ़ हुई द्वारा मावा जमरो ने ए ए ताई ना लन्ना
เจ้าหน้าจ้างตัวหน้าตั้งกู้รังจอยชีวิตพนิยาจ้างเปลี่ยนจันทร์ในเมลีสุรามติดตีบ่าวแต่เวชังสักแห่งก็จ้างเนี่ยเคลียร์จ้างเปลี่ยนจันทร์ในอังกุญย์เป็นเนี่ยอุจุลียังอ่ะรอเปลี่ยนลมยาสมีไอดีปีเนี่ยเปลวว่าไอดีปีมายาวเนี่ยเจ้าตัวจ้างตานี่นัดท่องเป็นนัดท่องนัดเสร็จปีนี้ที่มาเขียนอยู่ส่งจ้องจ้องมาเป็นไหนบูสุยเนาะจ้องมาเป็นไหนเขียนบูสุยเนาะน้องนี่
นัดเท่านั้นสักทีนัดเท่านั้นสักทีมาเป็นยาเป็นที่มาจ้องกันเต็มทุกคนจ้องตัวจ้องตาเนี่ยเย่ใช่สนักก็อายุตัวไหนเนี่ยจ้องชนุกันยาตัวไหนเนี่ยอะไรก็รู้จนรู้แต่ที่มามาแต่ตอนนั้นคุปปี้ไหนเนี่ยรู้จนรู้ก็รู้ต้องทำมีบาร์เซียอะคุณเต็มสักปีแก่เรศีเซงโอน่าเซงแก่ยาลูเจนเนอร์เมลูโดตันเฟย์ตาริกาเมียวลิมีบาร์เอที่ศีเซงโอเต็มสักปีแก่ยาการอฮักคาโปสมาเทรนด์ดาวสไลน์ตลอดเต โดดแต่งเต็มดาวเอไอซานีเน่ตายันเจมส์รูปเฉพาะเลยโดดแต่งเต็มเหตุซีซันโก้ฟรอนเทียร์มีมาเอเว็บไซต์เน่เฟซบุ๊กสามย์นารีเอพีโดดแต่งเย่เฟซบุ๊กสามย์นาซาวด์คลาวด์ยูทูบไอจูโลกันเน่วิญญาณน่าเซนไนมาพิสตัลูวิโอเอก้าโทรเน่เรดิโอซีซันมาเล่เซนีนี่เนี่ยกูนายกันนี่เซนายด้วยเน่ตินิมลินีเน่เน่ช่องนายกันนี่คนนายด้วยมาเล่น่าเซนไนมาเล่ ดีซิงโก้เดี๋ยวมาในงานสัญญาในด้านต่างๆเนี่ยช่วยแสดงความยินดีในผู้บังคับการยุ่ยเอเจนซีเอสดีซีกับแบมูปุ่นิทาบีฟรอนเทียร์มีมาเนี่ยฟอนเดชันอินเทอร์โรกับผู้บังคับการสตาร์ทเฉพาะเลยนอกจากดีมาเลยสามย์น่าเซนจาวุเพคอจะมาเลยดูแต่ซีซิงโก้น่าเซนเปิดใจเจ้าทูติงชิบาเลยมิงลาชิโดนิลุกิบาเซชิน
VOA American Tanya Radio ne yom nyatan nya season ni go American Pirangsu Washington DC myo lo ga ni tholwin pe ni ba le. American Pirangsu ma COVID 19 yoga kuset pyan bwa mu a ye paw a chin ni chaung VOA Radio ne yauk tan a season ni go ya yi poun san pyaung tholwin pe ni ba le. Radio season ni go ma ne 6 nai ga ni 9 nai a thi ne nya 9 nai ga ni 10 nai a thi a chain ni ma be tholwin pe ni ba le. Yom nyatan nya a season ni go do ni sin nya 9 nai ga ni 9 nai kwe a thi Pongman Sepi Tolin Benibare, VOA Tolin Jadigo, Radio Net, Jodu Slano Obin, VOA Facebook Samyana Male, Nasin Chishu Nanya Barakna.
VOA American Tanya Mavaisi Sini, Select Tolin Nivare, Chino Olu Wakamia, Guru COVID 19 Yiwa Chinia.
ทั่วโลกเนี่ยจะได้ดีไลน์ซีซั่นซ่าเต็มเซ็ปไปไหมซึ่งในส่วนนี้ก็ซีซั่นโอ้น่าเสียมากเพียบเลยโอเคมิงลาวครับเนี่ยทีนี้ส่วนนี้ก็มาแล้วเดี๋ยวมาเนี่ยมาทีนี้จะเชื่อมไปไหมยูเข้าไปก็ส่วนมือนะพัทลุส่วนนี้มาเพียบเลยเดี๋ยวมาเนี่ยมาโควิด-19ก็ยังว่าจะตัวเราเชื่อมือกันแต่ท้ายด้วย นั่นเองลูกชายมือเลยเจเจพี่เนี่ยมันลงไหนดีวะอู้ทำไมเลยยุคเก่าเว้ยเราหนุ่มมามาชิมบ้างไหมสิพี่พี่ว่าท่าเราชิบอะไรสรุปที่ลูกชายเนี่ยมายุคเก่าเว้ยชิมบ้างละลุลล่าบีเนี่ยท่าเราชิบยังไม่ยันไหนบ้างละสิพี่ส่วนนั้นเนี่ยเล็กทัวร์นี่บ้างเลยสรุปเลยชิยุคเก่าเว้ยเขียนเขียนผมมาแต่ยันนั่นไงทำไมเนี่ยพัตตาลูส่วนนี้วัวด้วยยังใครทำมุกสีพ่อเจ้ามีท่าลูกตัวกูจะตัวทุ่มีน่าเชื่อใจนั่นยังทำมุกสีพ่อเจ้าทุ่มทุ ်လေးစွန့်နေစေချင်တာဒီရွေးကောက်ပွဲကျင်းပမယ်အခင်းချင်းနဲ့ပတ်သက်လို့စွန့်နေစေချင်ပါတယ်အခုကတော့ရဲ့အတိအကျတော့မပြောသေးပေမဲ့နိုဝင်ဘာမှာကျင်းပမယ်ဆိုပြီးတော့ဟိုကော်မရှင်ကပြောထားတာရှိပါတယ်မြန်မာနိုင်ငံမှာအခုလက်တလောကာယယောဂပြဿနာတခြားနိုင်ငံတွေလောက်မစိုးသေးဘူးဆိုပေမဲ့ဟိုစိတ်ချလက်ချဖြစ်ပြီးတော့မပြောနိုင်သေးဘူးလေနောက်တစ်ခုကလည်းပဲလက်နက်ကန်ပြုတ်ခတ်တွေရှိနေတော့လွန်ညွန်ပြဿနာတွေလည်းရှိနေပါတယ်ဆိုတော့ဒီလိုအခြေအနေကြားထဲမှာပေါ့လေရေဘူးရသုံးတက်မယ်ဆိုရင်နိုဝင်ဘာရွေးကောက်ပွဲကကျင်းပနိုင်မှုအစင်းသစ်ဖြစ်တဲ့အခြေအနေမှာရှိနေသလားဒေါက်တာမေအရင်ဆုံးအချင်းယုံဆွေးနွေးပြပါလားခင်ဗျ
ဒီပေါ်မှာတော့ကျွန်မမြင်ရကြလို့ရှိရင်တော့ဘယ်ရောက်ကိုမဆိုအဆင့်တင့်ဖြစ်ဖို့ဆိုတာကတော့မလွယ်ပါဘူးအထူးသဖြင့်နေပြီးတော့ COVID-19 ရောကျွန်တော်တို့ခိုင်ပြည်နေမှာဆိုလို့ရှိရင်လက်နက်ကန်မတီဘက်ဖက်အခြေအနေပို့ပြီးတော့တင်းမာနေခြင်းကကျွန်တော်တို့ပါတီတွေအတွက်နေပြီးတော့အဆင့်တင့်ဖြစ်ဖို့ကအရန်ကိုဆိုကြိုးစားမဲ့အခြေအနေမှာရှိပါတယ်ဆိုတော့တိုင်းရင်းသားပါတီများဟာနေပြီးတော့ကျမတို့မြေပြင်ကိုဆင်းဖို့အခုချိန်ကမှဆိုလို့ရှိရင်ကျမတို့မိုးရသည်ရောက်နေပြီ။နောက်ကိုဗစ်ကြောင့်လည်းကန့်သက်ချက်တွေများစွာရှိတယ်။နောက်တစ်ချက်ကနေပြီးတော့ကျမတို့စီမံနေပြီးတော့အခုဆိုလို့ရှိရင်အင်တာနက်ပိတ်ထားတဲ့ဒေသတွေမှာသွားလာလှုပ်ရှားဖို့အခက်အခဲအများကြီးကြုံရတယ်။ကျမတို့နေတိုင်းနေတိုင်းပဲရခိုင်ပြည်နယ်မှာမတူညီတဲ့စိန်ခေါ်ချက်တွေအသက်နဲ့ရင်းပြီးပြေးနေရတဲ့စစ်ပေးတခါတည်းနဲ့ကိုဗစ်အရေးကိုလုံးဝမသိပဲနေပြီးတော့ဒီတိုက်ပွဲတွေအရေးမှပဲနေပြီးတော့လုံးချလိုက်နေတယ်ကျမတို့ပြည်သူတွေကိုပါတီအရေးကိုစိတ်ဝင်စားဖို့ရွေးကောက်ဘက်ကိုစိတ်ဝင်စားဖို့အင်မတန်မှစိန်ခေါ်ချက်တွေရှိပြီးတော့စိန်ခေါ်ချက်များစွာထဲကမှရွေးကောက်ပွဲကိုပြည်သူစိတ်မဝင်စားတဲ့အချက်ကစိတ်ဝင်စားမှုနည်းတဲ့အချက်ကပို့ပြီးတော့ကျမတို့အတွက်ဒီစိန်ခေါ်ချက်နေပြီးတော့အပြည့်အစုံအခြေအနေမှာရှိနေပါတယ်ရှင
်โอเคဆိုဆရာဦးဆိုင်လည်းအမြင်နဲ့ဆွေးနွေးစီခြင်းပါတယ်ခင်ဗျာအခုကကံယောဂပြဿနာလူညွေးပြဿနာတွေကြားရဲမှာပေါ့လေနိုဝင်ဘာလကျန်ရွေးကောက်ပွဲတွေကျင်းပဖို့ဆိုတော့အစဉ်သင့်အခြေအနေမှာရှိနိုင်ပါမလားဆရာမြင်ဆွေးနွေးပါဦးခင်ဗျာ
လွယ်ဆုံးပြောရရင်တော့အစဉ်သင့်ဖြစ်မနေပါဘူးခင်ဗျာ
ဟုတ်ကဲ့ဆရာ
ပြည်နယ်မှာတော့ကြမ်းတမ်းမှုမရှိပေမဲ့လို့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေပတိလက်နက်ကင်ပတိပခါတွေကြိုကြားကြိုကြားဖြစ်နေတာအလုံးအသိပဲလေအဲ့တော့ဘယ်အချိန်မှာတိုက်ပွဲထဖြစ်အောင်မလဲဒေတာတွေကိုတော့ဖြင့်ရေကောက်ပွဲဆိုင်ရာကန့်သတ်မှုတွေလုပ်မလဲဆိုတော့ကျွန်တော်ခံမှန်းမရဘူးအဲ့တော့ခက်ခဲပြောမှာဆိုလို့ရှိရင်တော့ပထမတစ်ချက်ကရေကောက်ပွဲကိုဘယ်နည်းလုပ်မလဲဘယ်ပုံစံလုပ်မလဲဒေတာတွေကိုခြံထွက်ပြီးတော့မှဘယ်ဒေတာတွေကိုတော့ရေကောက်ပွဲလုပ်မလဲဆိုတာကိုကျွန်တော်အားလုံးတစ်ချိန်နဲ့တစ်ပြိုင်နဲ့သိရှိခွင့်မရတာအခက်အခဲပြဿနာတစ်ခုပါခင်ဗျာဒါပေမဲ့တစ်ဖက်မှာကြတော့လေဟိုဘယ်နည်းဘယ်ဒေတာကိုဖြင့်ခြံထားလိုက်မယ်ဆိုတဲ့တို့ message မျိုးတင်စကားမျိုးကိုရနေပြီးတော့မှ COE လုပ်ငန်းကိုတစ်ဖက်သက်လှုပ်ဆောင်နေနိုင်တဲ့အပိုင်းတွေလည်းရှိနေတာပေါ့နော်ကျွန်တော်တိုင်းသားပါတီတွေအဖို့ထူးခြားတဲ့အခက်အခဲတစ်ခုကတော့စောစောကဒေါ်ထွန်းမီပြောသလိုပဲရခိုင်ပြည်နယ်မှာကျတော့အင်တာနက်တွေ online တွေဖြတ်တောက်ထားတယ်ပေါ့နော်ချမ်းပြည်မှာကျတော့အဲ့လိုထူးပြီးဖြတ်တောက်ထားတာမရှိဘူးဆိုပေမဲ့လို့အင်တာနက်ခက်ခဲကတော့ရှိပြည့်ရှိနေတာပါပဲ line မကောင်းတာမျိုးနောက်အခက်အခဲရှိလို့ဒီ online ကိုမသုံးနိုင်တာမျိုးอ่ะရှိတယ်အဲ့ခါကျရင်ရွေးကောက်ပွဲကိုတကယ်တမ်းလောက်ကြတော့မယ်ဆိုတဲ့ခါကျတော့ CU ကိုဘယ်ပုံစံနဲ့တွားရမှာလဲသူတဲ့ကန့်သက်ချက်တွေအများကြီးပေါ်ထွက်လာပါတယ်ပေါ်ထွက်လာလို့ရှိပါတယ်ဒါရီယာလက်တော်ကြုံတွေ့နေရတဲ့အခက်အခဲတွေပေါ့နော်နောက် message နဲ့ပတ်သက်ပြီးတော့မှ online ကနေပဲကြီးညာမလားကြီးညာတဲ့ခါကျရင်ကျွန်တော်ဘယ်လိုတွားပြီးတော့မှအော် complaint တက်လို့ရမလို့ဘယ်လိုပြန်ပြင်လို့ရမှာလဲဆိုတာတွေကမိကောဖြစ်လာနိုင်ပါတယ်အဲ့ဒါကြောင့်မို့လို့အခက်အခဲတွေကတော့အများကြီးရှိနေတဲ့ကြောင့်မို့လို့အစင်တစ်ဖြစ်တဲ့နေသားတော့မရောက်သေးဘူးလို့ပဲပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးဆိုင်ရဲ့အခုဆွေးနွေးတဲ့အချက်ပေါ်မှာပဲနည်းနည်းချက်ပြီးတော့ဆွေးနွေးသေးချင်တာတခုကတော့အခုတခြားနိုင်ငံရေးပါတီတွေကြားမှာလည်းစိုးရိမ်နေတဲ့စိုးရိမ်မှုပေါ့နော်ဒီကံယောဂဖြစ်နေတဲ့ကာလမှာစီးရင်းလုံလန်းနေချေချေမြတ်မလုံနိုင်တဲ့အပိုင်းတွေကြောင့်ရွေးကောက်ပွဲမှာရှင်ပြိုင်မှုတွေမျက်မျက်တရဖြစ်ပါမလားဆိုပြီးတော့စိုးရိမ်နေတယ်ကျွန်တော်ကြားနေပါတယ်ဆိုတော့တကယ်အဲ့လိုပေါ့လေမျက်မျက်တရမဖြစ်နိုင်တဲ့အခြေအနေမျိုးတွေဘာရင်များရှိနေလို့လဲဆရာဦးဆိုင်လေ
မျက်မျက်တရဖြစ်မနေနိုင်ဘူးဆိုတာကတော့ပထမဆုံးတစ်ချက်ရေရွေးကောက်ပွဲတွေမှာတော့ကျွန်တော်တို့လူစုလူဝေးနဲ့ဟောပြောခွင့်ရတယ်။အေးအေးလှုပ်သွားလို့ရတယ်။အဲ့ဒါဈေးအန်တန်သက်သာပါပါခင်ဗျာ။အခုချိန်ကြီးကတော့အဲ့ဒီပုံစံမျိုးလုံးလုံးမရတော့ဘူး။ COVID-19 ကဘယ်အချိန်မှပြီးပြီးတော့မှဘယ်အချိန်မှကျွန်တော်လော့ကဒေါင်းတွေဖြုတ်မလဲဆိုတာပြောလို့မရတဲ့အနေအထားမှာကျွန်တော် online တုံးပြီးတော့မှစီယုံရေးဆင်းသိမ့်ဆင်းရမယ်။နောက်တစ်ခါဒီလူတွေကို message ပေးတဲ့အခါမှာကိုယ့်ပါတီရဲ့ဟိုဝါဒပဲဖြစ်ဖြစ်ကိုယ့်ပါတီရဲ့နိုင်ငံရေးယက်တီချက်ကိုသွားပြီးတော့မှဒါစီယုံလှုပ်ဆော်ဟောပြောဖို့ဆိုတာလူအုပ်အုံနဲ့ကျင်းနဲ့ဆင်းပြီးတော့လုပ်လို့မရတော့ဘူးအဲ့ခါကျရင်တမျိုးနယ်နဲ့တမျိုးနယ်ကလည်းပုံစံမတူနိုင်တဲ့အနေအထားမှာကျွန်တော်ဇာတ်ရုပ်ဇာတ်ကမ်းတွေ sticker တွေ poster တွေဘဏ္ဍိုင်းတွေ template တွေဒါတွေဝင်ခန့်ပြီးတော့မှလိုက်လံဖြန့်ဝေဖို့ပဲရှိတယ်နော် online ရနေပြီးတော့မှဟောပြောတဲ့အခွေတွေကိုလိုက်ဖြတ်မှုရှိတယ်။အဲ့ခါကျရင်မလိုလားအပ်တဲ့ပုံကျစရိတ်တွေပိုပြီးများလာနိုင်ပါခင်ဗျာ။နောက်တစ်ချက်ကတော့ဒီ online နဲ့ပတ်သက်ပြီးတော့မှဟို အခြေခံကြကြပြင်ဆင်ထားပြီးသားပါတီကြီးတွေကတော့အဆင်သင့်ဖြစ်နေပြီမဲ့လို့နေဒေတာတွေကိုအခြေခံပြီးတော့မှစီယုံရေးဆင်းရမယ်ကျွန်တော်တို့ပါတီတွေကြတော့အဲ့ဒီစောစောကပြောတဲ့ကိစ္စတွေလုပ်ဖို့ဆိုတာငွေကြေးအဖြစ်နဲ့ပို့ပုံလာမယ်လုပ်ငန်းအဖြစ်နဲ့ပို့ပြီးတိုးချဲ့ဖို့လုပ်တဲ့အခါလုပ်ရမယ်လူရင်းအားလည်းအများကြီးလိုလာတယ်အဲ့ခါကျရင်မျှတမှုဆိုတာဘလုံးဝဖြစ်မလာနိုင်တော့ဘူးစီမံခန့်ခွဲမှုနဲ့ငွေကြေးကိုအများဆုံးသုံးနိုင်တဲ့ပါတီပြီးတော့မှ online နဲ့ပတ်သက်ပြီး IT နဲ့ပတ်သက်ပြီးတော့မှလုံပိုင်ခွင့်ပုံမများတဲ့ပါတီကြီးတွေကလည်းရှေ့နှားတစ်ပြားသာသွားမယ်ညီထားလို့ကျွန်တော်သုံးသပ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒေါက်တာမေအမြင်ရောခင်ဗျာအခုကျွန်တော်တို့ကာယောကာလမှာလူစုလူဝေးလို့လို့မရတဲ့အခြေအနေမျိုးမှာရွေးကောက်ပွဲရှင်ပြိုင်မှုတွေဟိုမြတ်မြတ်တရတာဖြစ်ပါမလားဆိုပြီးစိုးရိမ်နေပါတယ်ဆိုတော့တကယ်ပဲစိုးရိမ်စရာအကြောင်းရင်းတွေရှိနေသလားဒေါက်တာမေအမြင်ဆွေးနွေးပါဦးခင်ဗျာ
အခုလက်ရှိအခြေအနေမှာတော့ကျွန်တော်တို့တရားမျှတမှုလုံးဝမရှိပါဘူးအခိုင်အမာနဲ့ဒီနေ့တော့ဘာကနေပြီးအင်တာနက်ဖြတ်တောက်ထားတဲ့အတွက်ကြောင့်မလို့ဒီကိုဗစ်ကြောင့်ဖြစ်စေနောက်တော့ကအွန်လိုင်းကနေပြီးတော့ကျွန်တော်တို့ဒီသတင်းစကားပေးမယ်ပြည်သူတွေကိုမိတ်ဆွေစေရုံပဲဆိုတဲ့အခြေအနေကကျွန်တော်တို့ဒီမက်ဆန်ကနေတော့ဘာကနေပြီးတော့ကျွန်တော်တို့ဟိုပြည်သူတွေနဲ့ထိတွေ့လို့မရအောင်ဆိုအမှန်တကယ်ကြောင့်လို့ရှိရင်ကျွန်တော်တို့ပါတီတွေနောက်တော့ကိုယ်စားလှယ်တွေကနေပြီးတော့ပြည်သူနဲ့ထိတွေ့မှတာနေနေပြီးတော့တို့တူတို့သွားနိုင်မှတာနေကျွန်တော်တို့ရဲ့ကိုယ်စားလှယ်တွေကိုနေပြီးတော့ပြည်သူတွေကမြင်မှုမှတိတ်မှခါးနာနာတိတ်မှဒါကြောင့်မလို့ဒီလိုမျိုးအခြေအနေမှာရခိုင်ပြည်နယ်ရဲ့အခြေအနေနဲ့သုံးသပ်မယ်ဆိုလို့ရှိရင် free and fair ဖြစ်ဖို့ဆိုတော့ဘလို့မှမဖြစ်နိုင်ဘူး။ဘာပေါ်တိုင်းရင်းသားဒေသတွေမှာလည်းအရှိရနေပြီးတော့ဒီအဆန္ဒတွေကအခုဟိုအတွေ့အကြုံတွေတွေမျိုးဥစားနဲ့ပြောသွားသလိုပဲအဲဒီပြည်မပါတီကြီးတွေနဲ့တိုင်းရင်းသားတွေနဲ့ဆောင်လို့ရှိရင်ကျွန်တော်တို့ပါနေပြီးတော့ငွေချေးကလည်းအခက်အခဲများစွာရှိနေတယ်။ဒါကြောင့်မလို့ကျွန်တော်တို့စီမံကစိန်ခေါ်မှုတွေများစွာရှိတယ်။အဲလွတ်လပ်ပြီးတရားမျှတဖို့ဆိုတော့နေပြီးတော့ဟိုကျမတို့ဘလို့မစဉ်းစားလို့မရဘူးအခုခြေနေမှာတော့မရွေးပေါက်ပွဲတော့မှမလုပ်ရသေးဘူးကျမတို့ဟိုနေပြီးတော့ပြည်နယ်မှာလွတ်လပ်မှုလည်းမရှိသလိုတရားမျှတမှုလည်းမရှိတဲ့အခြေအနေမှာရှိနေတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆစောကဒီဆရာဦးစန်းလေးဆွေးနွေးသွားတဲ့အထက်ရအချက်ကိုလည်းကျွန်တော်ဆက်ပြီးဆွေးနွေးစေချင်တာရှိပါတယ်ဒါကတော့ဒီကျွန်တော်တို့ဒီလက်ရှိအာဏာရ NLD ပါတီကအင်အားလည်းကြီးတယ်ပေါ့နော်ကြီးတော့တချို့ကိစ္စတွေမှာသူကပို့ပြီးလုံနိုင်ခံနေရှိတယ်ဆိုတော့အပိုင်းနဲ့ဆက်ဆက်ပါတယ်ဒါပေမဲ့ဒီနေရာမှာတခုရှိတာပေါ့လေလက်ရှိအာဏာရ NLD ပါတီအနေနဲ့အင်အားကြီးတွေထောက်ခံမှုလည်းအကောင့်တော့ဟိုနိုင်ငံရေးလှုပ်ရှားမှုတွေကလည်းဟိုသူကပို့ပြီးချေချေမြတ်လုံနိုင်တယ်ဆိုတော့ရှင်းပါတယ်ဆိုတော့ဟိုဒီလိုအင်အားလည်းကြီးတယ်အာဏာလည်းရထားတဲ့ပါတီတခုအနေနဲ့ကိုနိုင်ငံရေးရပို့ပြီးတော့လှုပ်ရှားနိုင်တယ်ဆိုတာမျိုးဟာဖြစ်ရောဖြစ်စေသဘာဝကျတဲ့ကိစ္စမျိုးလို့မပြောနိုင်ဘူးလားဆရာဦးဆိုင်လေ
ဒါတော့နိုင်ငံရေးပေးထားချက်အရသူ့မှာတရားမျှတတဲ့အနေအထားတစ်ခုလို့ပြောလို့ရတယ်လှုပ်ရုံလှုပ်စဉ်တစ်ခုဖြစ်ရောဖြစ်စေတစ်ခုလို့သတ်မှတ်လို့ရပါတယ်ဒါပေမဲ့တစ်ခု online နဲ့ပတ်သက်ပြီးတော့မှအသုံးစရိတ်ကိုဘယ်လိုကန့်သတ်မလဲဘယ်လိုနေရာမျိုးကိုသုံးလို့ရှိရင်တော့ online စရိတ်လို့သတ်မှတ်နိုင်ပြီးတော့မှဘယ်လိုကိစ္စကြတော့ online စရိတ်လို့မသတ်မှတ်နိုင်ရမှာလဲဆိုတဲ့ကိစ္စဒါ UEC ရဲ့နေမြတိတိကျကျအထက်တက်ကဒီနေ့ထိထွက်ပေါ်မလာပါဘူးအဲ့ခါကျတော့ online ကိုစိတ်ကြိုက်သုံးနိုင်တဲ့ပါတီအနေနဲ့ကဒါတရားမျှတဆိုတာရှင်းပြန်ခြင်းဟုတ်ရလားဆိုတဲ့မိန့်ခွန်းတစ်ခုထပ်ပေါ်လာအောင်ပါမယ်ခင်ဗျာ
ဟုတ်ကဲ့
ဒါကြောင့်မို့လို့ EIT နည်းပညာသုံးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှရှင်းလင်းပြီးတော့မှအားလုံးလက်ခံနိုင်တဲ့ဏ္ဍာတစ်ခုကိုဖန်တီးမပေးသေးရကတော့တရားမျှတမှုရှိတဲ့ရှင်းပြန်မှုကိုပြောလို့မရပါဘူးခင်ဗျာ
โอเคကျေးဇူးပါဆီယမ်မတော်ထူးမေတဘောလာလည်းသိချင်ပါတယ်ခင်ဗျာဒီထောက်ခံမှုအားကောင်းတဲ့ပါတီနဲ့အားနဲ့ပါတီကြတဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုအားချက်ရှိနေတာမျိုးอ่ะဒါတဘောကြတဲ့ကိစ္စဘယ်လိုမဆုံနိုင်ဘူးလားခင်ဗျာ
အဒီပုံမှာတော့နေပြီးတော့ကျွန်မအနေနဲ့ကတော့တဘောဝကြတဲ့ဆိုတာထက်ဘယ်လိုနေလဲဆိုလို့ရှိရင်ဒါပကတိအနေထားပေါ့နော်ဒီပကတိအနေထားကိုနေပြီးတော့ကျွန်မတို့ကဘာမှညှင်းချက်မထုတ်လို့ပဲမင်းအဲဒီပုံမှာနေပြီးတော့ကျွန်မတို့ဟိုတုံ့တက်ရမယ့်အရာတွေရှိတယ်ဥပမာအဖြစ်covid 19ကာလမှာဒီပါတီတစ်စိတ်အတူမဟုတ်နေပြီးတော့ဒီပါတီအရှောင်းကိုအသုံးပြုပြီးတော့ mask လုပ်တဲ့ကိစ္စပြည်သူတွေကိုဝေတဲ့ကိစ္စလူတော်ကိုစလေတွေပါအပါအဝင်တခြားကိစ္စတွေအများကြီးရှိတယ်ဟိုဒါတွေကနေပြီးတော့အခြေအနေနဲ့အချိန်ခါပေါ်မှာဖန်တီးသွားတဲ့ပုံစံတွေဖြစ်တာနေပြီးတော့ရွေးကောက်ပွဲလေးလာတဲ့ခါမှာကြာလို့ရှိရင်တစ်ခါကကြည့်လို့ရှိရင်အဲ့ဒီအခြေအနေဒီကနေထားတည်နေပြီးတော့ဟိုကျွန်တော်တို့မဲဆွေစည်းရုံးတာလုံးလက်ပြောင်းလို့ရတယ်ပါတီကိုပို့ပြီးတော့တည်အောင်ပြည်သူနဲ့ထိတွေ့နေအောင်လုပ်တဲ့အခြေအနေများလည်းအများကြီးကြုံရတယ်နောက်ထပ်ကနေပြီးတော့ဒီကျွန်တော်တို့ဒီနိုင်ငံကြီးကဲတွေကိုနိုင်ကိုကပြည်သူနဲ့ဆက်သွယ်ရမှာမို့လို့ကျွန်တော်တို့ဒီနိုင်ငံပိုင်းမီဒီယာတွေကိုအသုံးပြုလို့ရတာမျိုးဒါသူတို့အတွက်နေပြီးတော့ဟိုအားကချက်တွေအများကြီးရှိပါတယ်အဲဒီပုံမှာနေပြီးတော့ UEC အနေနဲ့ကျွန်တော်တို့ကိုဒီအခြေအနေတရက်ကိုဖန်တီးဖို့လိုပါမယ်
ဟုတ်ကဲ့ကျေးဇူးပါဆရာအခုဆောစောဆရာဆိုင်လေးကိုဒေါက်တာမေယောထောက်ပြသွားတဲ့ဒီရွေးကောက်ပွဲကော်မရှင် UEC ရဲ့ခန့်ကဏ္ဍကိုလည်းကျွန်တော်နောက်ပိုင်းမှာဆွေးနွေးချင်ပါတယ်ဒါပေမဲ့လောလောဆယ်အခုဆွေးနွေးလက်ဆက်ကိစ္စနဲ့တစ်ဆက်တစ်ဆက်တည်းပေါ့လေကျွန်တော်ဆွေးနွေးစီချင်တာတစ်ခုကတော့ဒီကျွန်တော်တို့ဒီမမြတာတဲ့ကိစ္စအပိုင်းနေနဲ့ပြောကြမယ်ဆိုဒီအင်အားကြီးရဲ့ပါတီနဲ့အင်အားငယ်ရဲ့ပါတီအပိုင်းမှာတော့မငင်းများမှုတွေကွာချက်တွေကတော့ရှိကြလိမ့်မယ်တစ်ချိန်တည်းမှာပဲပေါ့လေဥပမာဆရာဆိုင်လေးလက်ထုတ်ဆိုလို့ရှိရင်လည်းရှန်တန်ရနာလက်ဖြစ်တဲ့ကိုနဲ့မြင်မှာလည်းကိုစီယုံရတယ်ဆိုတော့တချို့ဒီလိုအပိုင်းနေမှာကြတော့ကိုလူကိုစီယုံရတယ်လို့ဖြစ်တော့တိုင်းရင်းသားပါတီအနေနဲ့ကြတော့ဒါကိုယ့်ရဲ့အားသာချက်လို့မစုံနိုင်ဘူးလားဆရာဆိုင်လေး
အပေါ်ရအဖြစ်ကြည့်ရင်တော့ကျွန်တော်ကိုဒေတာကလူကိုပုံပြန်ပြီးစီယုံရတာဟာအာတာချက်လို့ယူဆလို့ရနိုင်ပြီမလို့အခြားတစ်ဖက်ကပြန်ဖလှည့်ကြည့်လို့ရှိရင်ဒါအာနေချက်လို့လည်းပြောလို့ရနိုင်ပြန်ပါခင်ဗျ။ဥပမာရွေးကောက်ပွဲဆိုင်ရာနီးနာတွေပေါ့နော်။လုံထုံးလုံနီးတွေနောက်လိုက်နာမယ့်ကြီးကန်းတွေဒီချက်လက်တွေကိုဘယ်ဘာသာစကားနဲ့ထုတ်ပြန်ထားတာလဲဒါသုံးသပ်ဖို့လိုအပ်တယ်။အကုန်လုံးကမြန်မာဘာသာစကားနဲ့သုံးထုတ်ပြန်ထားတာဖြစ်တယ်။အဲ့ဒီပုံမှန်နားလည်မှုရှိအောင်တစ်ဆင့်ပြန်ပြီးတော့မှဘာသာပြန်နေရတဲ့အလုပ်တစ်ခုကြောင့်ပဲအဲ့ဒီအလုပ်တစ်ခုကြောင့်နဲ့ပဲကျွန်တော်ကအချိန်အများကြီးကုန်ရတာတွေရှိပါတယ်။နောက်တစ်ခါမှအဲ့ဒီဘာသာစကားအခက်ခဲကြောင့်မို့လို့လည်းပဲကျွန်တော်တို့မလိုလားအပ်တဲ့ကြီးကန်းတမင်ပေါက်ဖြစ်တာမဟုတ်ပြီမလို့ကြိုးပေါက်သွားတဲ့နေသားမျိုးတွေလည်းရှိနိုင်ပါတယ်။အဲ့ဒါဟာကျွန်တော်တို့အတွက်ဘုရား
တပန်းရှောင်းတာပေါ့နော်
ဖြစ်စီတဲ့အချက်နဲ့တစ်ခုပါခင်ဗျာ။
ဟုတ်ကဲ့ကျေးဇူးပါနောက်တစ်ပိုင်းအနေနဲ့ကတော့စောစောဆရာဦးဆိုင်လေးကိုဒေါက်တာမေယောထောက်ပြတဲ့ဒီရွေးကောက်ပွဲကော်မရှင် UEC ရဲ့ခန့်ကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးရင်ပါတယ်ဒီရွေးကောက်ပွဲလွတ်လပ်မြတ်တောက်ဖို့ဆိုတဲ့အပိုင်းမှာဒီရွေးကောက်ပွဲလုပ်ငန်းစဉ်ကိုထိန်းချုပ်ရတဲ့ကော်မရှင်ရဲ့ခန့်ကဏ္ဍအရေးကြီးပါတယ်အခုကတော့ဒီကော်မရှင်ပေါ်မှာမင်းတို့ထုတ်တဲ့အတန်းတွေတော်တော်ကြားရပါတယ်ဟိုအခုပဲဒီနိုင်ငံရေးပါတီကျင့်ဝတ်စီမံနဲ့ပြင်ဆင်ချက်ကိုဟိုလက်မှတ်မထိုးဘဲကန့်ကွက်တဲ့ပါတီကန့်ကွက်တာတွေလည်းရှိနေပါတယ်ဆိုတော့ဆရာဦးဆိုင်လေးဒီကော်မရှင်ရဲ့ဆောင်ရွက်ချက်တွေမှာအဓိကအားနည်းချက်အနေနဲ့ပြောမယ်ဆိုရင်ဘာတွေများရှိနေလို့လဲဆရာ
ပထမဆုံးတစ်ချက်ပြောချင်တာတော့ငွေကြေးသုံးစွဲမှုဆိုင်ရာသတ်မှတ်ချက်ပေါ့နော်ကျွန်တော်ချက်တော့ကိုယ်စားလှယ်လောင်းတူအနေနဲ့သူ့ရဲ့ရွေးကောက်ပွဲစည်းရိတ်ကိုပါမားဖြင့်တင်းတရာဆိုပြီးသတ်မှတ်ထားပါတယ်ဒီတင်းတရာတဲ့ကြော်လွန်လို့မရဘူးပေါ့နော်ဒါပေမဲ့ဒီဥစ္စာအရင်ဒီကြီးတုန်းကဆုံးဖြတ်ထားတဲ့အချက်တွေဖြစ်တယ်။လက်တွေ့ဘဝမှာအဲ့ဒီတိတ်တရားလုံလောက်ရလားညံ့တမှုရှိရလားဆိုတော့ပြန်သုံးသပ်ဖို့လိုအပ်တယ်လို့ရှင်းပြဖို့လည်းလိုအပ်ပါတယ်။ဥပမာပြည်နယ်လွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ကသူကမြို့တစ်ချမ်းကိုပဲစီယုံရမယ်နေထား။ပြည်သူလွတ်တော်ကြတော့တမျိုးလုံးကိုစီယုံရမယ်။ထားပါပြည်သူလွတ်တော်နဲ့ဒီပြည်နယ်လွတ်တော်ကလောက်ကောင်းလောက်သွားလိမ့်မယ်။ဟိုတိုင်းဒေသကြီးလည်းထုံနီးလကောင်းပေါ့နော်။ဒါပေမဲ့လို့အမျိုးသားလွှတ်တော်ဆိုတဲ့ပုံပုံတွေအတွက်ကြတော့ဒီငွေကြေးကစံတော်ဝင်ကိုစကားပြောလာပါပြီ။ရှမ်းပြည်နယ်မှာဆိုလို့ရှိရင်ဥမာလွယ်လင်းခရိုင်ဆိုလို့ရှိရင်၅မြို့နယ်နဲ့9မြို့နယ်ပေါ့နော်။အဲ့လောက်အနေထားကိုစီးရုံးနိုင်မှာသူကအမျိုးသားလွှတ်တော်ကိုယ်စားလှယ်တယောက်တည်းလုံလောက်တယ်မှာ။နောက်တစ်ခါတိုင်းသားရေးရဝန်ကြီးအဖြစ်ဝင်ပြိုင်မဲ့ပုံပုံဆိုလို့ရှိရင်ပြည်နယ်တစ်ခုလုံးကိုလွှမ်းခြုံပြီးတော့မှဒုတိယမဟုတ်ဒါတိုင်းတစ်ခုလုံးကိုလွှမ်းခြုံပြီးတော့မှစီးရုံးရေးဆင်းရမှာ။အဲ့ဒါမှသူရဲ့အတုံးစိတ်ကလည်းပဲတိတ်တရာပဲသတ်မှတ်ထားရစေအချက်ပဲဘလို့မှဟိုညပြဆရာအကြောင်းမရှိဘူးလုံလောက်ဆရာအကြောင်းမရှိဘူးအဲ့ဒီအချက်ကိုလည်းပဲ UEC အနေနဲ့ပြုပြင်ဖို့အတွက်လိုအပ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒေါက်တာမေအမြင်ရောခင်ဗျာဒီရွေးကောက်ပွဲကော်မရှင်ရဲ့စောင့်ရဲ့ချက်တွေကတမာတမတ်ကြရလားတခြားလိုအပ်ချက်တွေဘာတွေများရှိရလို့မြင်လဲခင်ဗျာ
လိုအပ်ချက်ကတော့ကျွန်တော်2015ရွေးကောက်ပွဲပြန်ခဲ့တော့ကစစောကနေပြီးတော့ကျွန်တော်တို့ SNS တွေကအထွေထွေချင်းဘူးဆက်လိုက်တင်ပြသွားတယ်လို့ပဲပြည်နယ်ကိုယ်စားလှယ်ဒီတစ်ချမ်းပဲအလုပ်လုပ်ရပါတယ်အပြည်သူတွေဒီတစ်မျိုးနေလုံးလုံးလုပ်ရတယ်အမျိုးသားတွေကျမဆိုလို့ရှိရင် Ramian နဲ့အန်းကိုပူးချေသွားချင်သွားရတယ်ဆို Ramian နဲ့အန်းဆိုတာကြားထဲမှာကြောက်ခုတစ်မျိုးနေဒီဘောက်ကိုကျမဖြတ်ရတယ်ဆိုတော့ပုံချမ်းစရဲ့ရောအချိန်ရောမမြတ်တော့ဘူးရှင်ဆိုရွေးကောက်ပွဲကိုနေပြီးတော့တစ်ချိန်တည်းလုပ်ပယ်ဆိုတော့ကျမတို့ကပုံချမ်းစရဲ့ဒီ UC ဖက်ကပုံချမ်းစရဲ့ပုံမှာနေပြီးတော့မေးဖို့မထုတ်လို့ပဲမယ်ဒီအမျိုးသားဖတ်တော်ကိုစတဲ့ရွေးပြန်ရမယ်ဝင်ပြန်ရမယ်အချိန်နေအခုနောက်နေပြီးတော့ကျမတို့ဒီတိုင်းတိုင်းရဲ့ဝင်ကြည့်ဝင်ပြန်ရမယ်အချိန်နေမှာဒီငွေတစ်ခုတည်းမဟုတ်ဘူးရှင်အချိန်နဲ့လုံလောက်မှုမရှိဘူးကျွန်တော်တို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်နံပါတ်7ရဲ့ခက်ခဲတဲ့နေရာတိုင်းကိုကားမရောက်ဘူးဆိုင်ကယ်မရောက်ဘူးကျမဆိုလို့ရှိရင်ဟိုတနေ့တည်းမှာ3နဲ့5ရွာသွားဖို့ကိုနေပြီးတော့ဆိုင်ကယ်သူတို့ရှိရင်လမ်းလျှောက်ရတယ်ဆိုင်ကယ်မရောက်တဲ့နေရာရှိတယ်ဆက်နေစီရတယ်ဒီလိုမျိုးကျွန်တော်တို့တွေနံပါတ်7ရဲ့ခက်ခဲတဲ့နေရာတွေအမြောက်များရှိတဲ့လူသားပုတ်တော်ကိုစတဲ့နေရာမှာအဲဒီရွေးကောက်ပွဲအချိန်ကိုလည်းပဲအတူတူဝေကျေးကိုလည်းအတူတူ ။ဒါမှပြန်ပြီးတော့ဥပဒေတွေကိုတင်ပြီးတော့ဒီ UC ကရီဗျူးလုပ်ရမှာဖြစ်ပါတယ်။ဒါပေမဲ့2015ကနေအခု2020ထိပြင်ဆင်ခဲ့တာမတွေ့ရအောင်
ဟုတ်ကဲ့ဟိုနောက်တစ်ချက်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့ဒီရွေးကောက်ပွဲနဲ့ရွေးကောက်ပွဲလို့ကာလတွေပေါ့နော်ဒီမြန်မာနိုင်ငံမှာအမျိုးသားပြန်လည်တင်ပြရေးနောက်ပြည်ရင်းငြိမ်းချမ်းရေးကိစ္စတွေကအရေးကြီးဖြစ်ရှင်းရမယ့်ကိစ္စဆိုတော့ချက်ချင်းပြည့်နဲ့လက်ခံထားကြပါတယ်ဆိုတော့အခုရွေးကောက်ပွဲမှာဟိုအပြောင်းလဲတွေဖြစ်လာခဲ့မယ်ဆိုရင်ရောဒီကိစ္စမှာတက်ရောက်မှုတွေရှိလာနိုင်သလားဆိုတော့ဟိုကျွန်တော်ဆွေးနွေးစီချင်ပါတယ်ဟိုတကယ်တော့ဒီ NLD အစိုးရလက်ထက်မှာတန်းသားတွေပါဝင်ပေါ့နော်မဟာမိတ်နိုင်ငံအင်အားစုတွေနဲ့ဆက်ဆံရေးခိုင်မာအောင်မတည်ဆောက်နိုင်ဘူးဆက်ဆံရေးပြတ်သွားတာမျိုးတွေတော့ရှိတယ်ဆိုတော့အမြင်မျိုးတွေလည်းရှိပါတယ်ဆိုတော့အခုရွေးကောက်ပွဲကနေဒီလိုနိုင်ငံရေးမဟာမိတ်တွေပေါင်းစည်းနေအောင်တင့်မြတ်ရေးကိုဦးတည်နိုင်မှာမျိုးပဲဖြစ်ပေါ့ပေါ့လေလုံနိုင်မဲ့အခွင့်အလမ်းနဲ့အလားအလာတွေကိုဘာများမြင်မိတယ်လဲဆရာဦးဆိုင်လေ
းရွေးကောက်ပွဲကိုအခြေခံပြီးတော့မှအမျိုးသားပြန်လည်တင့်မြတ်ရေးလူကြီးမဟုတ်တာပြည်ပငြိမ်းချမ်းရေးပေါ့နော်အဲ့ဒါကိုတည်ဆောက်မယ်ဆိုတဲ့ကိစ္စကအခြေဆက်မိမိလှုပ်ဆောင်မယ်ဆိုလုံလို့ရတဲ့အပိုင်းတွေရှိပါတယ်ဥမာပြီးခဲ့တဲ့2015ရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာဆိုလို့ရှိရင် ANP ပါတီကအပြတ်တအနိုင်ရရှိပါတယ်အဲ့တော့အပြတ်တအနိုင်ရရှိတဲ့ ANP ပါတီတွေကပုံပုံတူတယောက်ကိုပြည်နယ်ဝန်ကြီးချုပ်ပေးလိုက်မယ်ဆိုလို့ရှိရင်ပေးလို့ရတဲ့အနေထားပဲပုံမှန်261ကာကြီးခါခွေကငွေအကုန်လုံးကြည့်လိုက်ပါကာကြီးတိအဲ့မှာအနိုင်ရတဲ့အခြားပါတီကိုဝန်ကြီးချုပ်အဖြစ်ခန့်အပ်ခွင့်မရှိဘူးဆိုတဲ့ကန့်သတ်ချက်မျိုးမရှိပါဘူးအကြီးဒါအနိုင်ရပါတီကနေပြီးတော့မှတပီလုံးကိုအတွန့်ချုပ်ပြီးအနိုင်ရတဲ့ပါတီကသဘောထားကြီးစွာနဲ့အမျိုးသားညီညွတ်ရေးကိုရှေ့ရှုပြီးတော့မှ ANP ပါတီကိုဝန်ကြီးချုပ်နေရာပေးလိုက်မယ်ဆိုလို့ရှင်ဒါအခုရခိုင်ပြည်နယ်မှာကြုံတွေ့နေကြုံတွေ့နေရတဲ့ပြဿနာတွေဖြစ်ကောင်းမှဖြစ်ပါလိမ့်မယ်အဲ့ဒါကျွန်တော်အမျိုးသားညီညွတ်ရေးကိုရွေးကောက်ပွဲနဲ့ဆက်ဆက်ပြီးမှလုပ်မယ်ဆိုပြီးလုပ်လို့ရတဲ့အနေထားပေါ့နော်နောက်တစ်ခုအခု2020ဆိုလို့ရှင်ကြတော့လေအကယ်၍မြန်မာပါတီကြီးတစ်ခုခုကပဲအပြတ်တနိုင်သွားတာမျိုးမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်ဘယ်တိုင်းသားပါတီတွေကိုတော့ဖြင့်ဘယ်လိုအနေထားမျိုးနဲ့အပေးယူနိုင်ငံရေးရဘာကိန်းလုပ်ဖြစ်မယ်ဆိုတဲ့ဥစ္စာကြိုတင်ပြီးတော့မှညှိနှိုင်းစီစဉ်ဆောင်ရွက်ဖို့လိုအပ်ပါတယ်ကိုပါတီတစ်ခုတည်းကပဲအကုန်လုံးကိုလွှမ်းခြုံပြီးတော့မှသာဝရအမြင်အနိုင်ယူနိုင်မယ်ဆိုတဲ့စဉ်းစားချက်မျိုးဟာဒါပြည်ထောင်စုကိုသွားမဲ့အခင်းချင်းမှာကောင်းမွန်တဲ့ရလက်ကိုထွက်ပေါ်စေနိုင်မှာမဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
โอเคเสี่ยวซันนี่ซื้อเนี่ยเจซูอ่ะสรุปดอทุ่มเมียก็เนี่ยดิอะกูย้วยกอกกวยอ่ะนี่บ่เลยเปลี่ยนแล้วติ่ญแยยปิรินญญญยี้ดิโกชิชุ่นได้มั้ยดิอขวนล้านดิลาล่ะดิบาเนี่ยเนี่ยเหมือนกันเลยครับเน
ี่ยดิจม่าอนเนี่ยတော့ดิผิดปอลาได้อซูยะเยตบอทาရှင်ผิดปอลาได้อซูยะเยตบอทาดิเอนี่ပြောดิอนัยยะปาร์ตี้ตีเนี่ยดิอ่ะอนัยยะပြီးတော့ตัดมาเนี่ยปาร์ตี้ก็ดิตะเนียยาๆบ่ဥပမာဖြင့်จม่ารู้ဆိုလို့ရှင်ပြီးခဲ့တဲ့2015မှာအနိုင်ရခဲ့တဲ့အဲကျွန်တော်တို့ပါတီတွေဆိုလို့ရှိရင်မြို့သားလွတ်တော်မှာဒုတိယဥက္ကဋ္ဌကိုပေးခဲ့တာမျိုးဒီတစ်ခုတည်းကိုပဲသူတို့မြို့သားရင်ကြားစိတ်တွေလို့မြင်နေကြတဲ့အခြေအနေကအဲကျွန်တော်ဒီချက်တိုးပြီးတော့မြင်ဖို့လိုပါပဲဖြစ်အဲကျွန်တော်တို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်2015ကလုံးဝပြတ်တဲ့အနိုင်ရလို့ရှိရင်တကယ်လို့ဒါတကယ်ရွေးကောက်ပွဲမှာဖော်ပြထားတဲ့နိုင်ငံပါတီရဲ့နေပြီးတော့ရည်မှန်းချက်အတိုင်းမြို့သားရင်ကြားစိတ်တွေဆိုလို့ရှိရင်2015ကတည်းကအဲ့တာတစ်ခုထိမျိုးသားရေကြာစစ်ရေးလုပ်ငန်းတွေကိုဆောင်ရွက်လို့ရခဲ့ရမှာဖြစ်ပါတယ်။တစ်ဖက်မှာနေပြီးတော့ဝေဖန်တန်နေရှိတဲ့အရာကဘာလဲဆိုလို့ရှိရင်တိုင်းရင်းသားနဲ့တော့နိုင်ငံပါတီကမျိုးသားရေကြာစစ်ရေးမလုပ်ဘူး။ဒါပေမဲ့နေပြီးတော့ဒီတက်မတော်နဲ့တော့လုပ်တယ်ဆိုတဲ့ဆွေးနွေးချက်တွေတချို့ထင်မြင်ချက်တွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့ဒီကောင်နဲ့ကျွန်တော်တို့ဒီတက်မတော်နဲ့နိုင်ငံပါတီနဲ့ရောတိုင်းတာတစ်ခုထိရေကြာစစ်ရေးရှိခဲ့တယ်ဆိုတော့ကျွန်တော်တို့မတွေ့ရဘူး။ဘယ်နေရာမှာပုံပေါ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံပေါ်ရရှိပါစီဘုံပြည်စည်းမှာတက်ခတ်လဲလိုလားတဲ့ပြီးလို့ရှိရင်ဒီကျမတို့ဟိုတက်ခတ်ပါတီလို့ပြောလို့ရတယ်ကျန်းမာရေးပုံပြေးပါတီရတယ်ပဲ261ဆိုတော့ပုံမှန်ကိုဆွေးနွေးခဲ့တယ်ဒါပေမဲ့သူတို့ဘက်ကကြီးတန်အတောင်ပြီးပြီးတော့ပြန်လည်ညှင်းခဲ့တယ်တကယ်တမ်းကြောင့်လို့ရှိရင်လွတ်တော်ထဲမှာတင်းကြီးတညွတ်တဲ့အဲရွေးကောက်ပွဲမတိုင်ခင်မှာပြင်ဆင်နိုင်မဲ့ပုံမှန်ဒီအကုန်လုံးတရားရဟန်းလုံးနေပါပြင်ဆင်နိုင်မဲ့ပုံမှန်ဟာဒီ261ဖြစ်ခဲ့ပါတယ်ဒါပေမဲ့အနိုင်ရပါတီကတော့ဝင်နေပြီးတော့သူတို့တင်တာမဟုတ်ဘူးတခြားလူတွေတင်တာအာဆိုတဲ့ပုံစံမျိုးနဲ့ပယ်ချခဲ့တဲ့ပုံမှာနေပြီးတော့2015ကနေခုလက်ရှိအချိန်ကနိုင်ရပါတီရဲ့ဒုသရင်ကြားစစ်ကြီးဘူဝါရကိုတော့မှတကယ်ဟုတ်ရဲ့လားတကယ်ရင်ကြားစစ်မှာလားဆိုတဲ့နေပြီးတော့ဟိုကျမတို့မေးခွန်းထုတ်ရမယ်ဒီအခြေအနေကိုကျမတို့ပြန်လည်သုံးသပ်ရပါမယ်ရှင်တစ်ခါမှနေပြီးတော့ကျမတို့လည်းဒီငင်းချင်းအေးရပြောမယ်ဆိုလို့ရှိရင်ကျမတို့အချိန်ချင်းနဲ့အဖန်ဖန်တိတ်တုံးခဲ့တယ်ဒီကျမ တော့ဝန်ကြီးဌာနအများဆုံးကနေပြီးတော့ဒီအနိုင်ရပါတီကနေဖွဲ့စည်းထားတဲ့ဝန်ကြီးဌာနဖြစ်ပါတယ်ဝန်ကြီးဌာန၃ခုတာနေပြီးတော့ဒီတက်မတော်ကနံပါတ်ဈေးပေးပြီးတော့မှအာဒါဟိုဆောင်ရွက်တဲ့ဝန်ကြီးဌာနလည်းရှိပါတယ်အဲဒါပေမဲ့တကယ်တမ်းနေပြီးတော့ငင်းချမ်းရင်းကိုအစိုးရကကြောင်းဝင်ပြီးတော့ကျွန်တော်တို့မပြောခဲ့ဘူးကျွန်တော်တို့ရခိုင်ပြည်နယ်မှာဒီလောက်ထိပင်းပြင်းထန်ထန်တိုက်ပွဲဖြစ်တာတော့မှပြည်သူတွေဖက်ကအရက်မဲ့ပြည်သူတွေတေဆုံးသွားတာတော့ခလေးတကယ်တေဆုံးသွားတာတော့အမျိုးသမီးတွေတေဆုံးသွားတော့ဒါဟိုထွက်တော်မှာအစိုးတင်လာတော့မှပယ်ချခဲ့တဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒီကျွန်တော်တို့ငင်းချမ်းရင်းနဲ့ပတ်သက်လို့ရှိရင်လည်းလက်ရှိအနိုင်ရပါတယ်ရပြောဆိုမှုကြောင်းဝင်ဖြန့်ပြင်းမှုကအင်မတန်အားနည်းတယ်လို့ကျွန်တော်တို့သုံးသပ်နိုင်နေရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ညီကောင်ရောက်နေတဲ့ဆွေးနွေးစီရင်တာကတော့ဒီလွတ်လပ်မြတ်တာတဲ့ရွေးကောက်ပွဲဖြစ်ဖို့အခုလိုအားနည်းချက်တွေရှိနေတယ်ဆိုတဲ့အချိန်မျိုးမှာရွေးကောက်ပွဲအစီအစဉ်ကိုဒီအခုလက်ရှိစီစဉ်ထားတဲ့အချိန်နိုဝင်ဘာမှာကျင်းပတင်သလားဘလို့အချိန်မျိုးမှာမှကျင်းပတင်တယ်လို့ယူဆလဲဆရာဦးစိန်လဲ
ရွေးကောက်ပွဲကိုဒုံဝင်ဘာနာထဲမှာကျင်းပမယ်ဆိုလို့ရှိရင်တော့လေကျင်းပတင်ပါလေဘာဖြစ်လို့ဆိုရှိကျွန်တော်ဆက်ပြီးတော့မှသွားပြီးတော့ရွှေ့လိုက်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံဒီအခင်းချင်းကြောင့်ပေါ့နော်ဒီမိုကရေစီရတက်တန်းမှုနယ်လေးတဲ့အချိန်မှာမလိုလားအပ်တဲ့တခြားပြဿနာကြီးဂျုံတွေ့လာရနိုင်တာပေါ့နော်အဲဆို2020နောက်ပိုင်းအကြိမ်ရွေးကောက်ပွဲမဖြစ်ခဲ့လို့ရှိရင်ဘာလို့မလဲဘာတွေလုပ်ထားတယ်လဲဆိုတဲ့အချက်ကကျွန်တော်စီမှာတိကျခိုင်မာစွာပြဋ္ဌာန်းထားခြင်းရေးဆွဲထားခြင်းပြင်ဆင်ထားခြင်းမရှိပါဘူးအဲကြောင့်မလို့ရွေးကောက်ပွဲကိုယူစီရခံဖန်းထားတဲ့နိုဝင်ဘာလအတွင်းကျင်းပမယ်ဆိုတော့ကျင်းပမယ်ဆိုလို့ရှိရင်ဖြစ်တတ်ပါလေလုပ်တတ်ပါတိုင်းမဲ့တစ်ခုရှိပါတယ်ရွေးကောက်ပွဲလုပ်တဲ့အချိန်မှာတရက်ဖက်အဖွဲ့အစည်းတွေဂျာနီစောင့်ကြည့်ရေးအဖွဲ့အစည်းတွေကိုလွတ်လွတ်လပ်လပ်ကြဲကြဲပြန့်ပြန့်နဲ့သူတို့ကိုရံပုံငွေရပောက်ရလိုင်းကအစအားလုံးကိုတပြေးညီဖွင့်ထားပေးဖို့လိုအပ်ပါတယ်အဲလိုမျိုးစောင့်ကြည့်တဲ့အဖွဲ့တွေလွတ်လွတ်လပ်လပ်မလှုပ်ရှားနိုင်ဘူးဆိုလို့ရှိရင်ကျွန်တော်အားလုံးမျှော်မှန်းတဲ့ဒါရွေးကောက်ပွဲမကျင်းပခင်လွတ်လပ်ပွင့်လင်းမှုရွေးကောက်ပွဲကျင်းပနေစေလွတ်လပ်ဖွင့်လင်းမှုနဲ့ရွေးကောက်ပွဲပြီးနောက်လွတ်လပ်ဖွင့်လင်းမှုဆိုတဲ့အချက်လက်အဲ့ဒီပေးတာနေနဲ့ကိုင်ညီနိုင်ကြအကြောင်းမရှိဘူးအဲ့ဒါကြောင့်မို့လို့ဒီဂျာနီစောင့်ကြည့်ရေးအရက်ဖက်ဖွဲ့စည်းများကိုကြဲကြဲဆန့်ပြန့်လွတ်လပ်ဖွင့်ပေးဖို့နောက်ဆုံးအနေနဲ့တိုက်တွန်းလိုပါတယ်ခင
်ဗျဟုတ်ကဲ့ဆရာဦးဆိုင်လေးဆွေးနွေးတာကျေးဇူးပါဆိုတော့ဒေါက်တာမေအမြင်လဲဆွေးနွေးပါခင်ဗျနိုဝင်ဘာမှာရွေးကောက်ပွဲကျင်းပတင်မတင်ကျင်းပမယ်ဆိုရင်လည်းဘလို့အခြေအနေမျိုးတွေဖန်တီးထားဖို့လိုမလဲဒေါက်တာမေအမြင်သိချင်ပါတယ်ခင်ဗျ
ဘယ်ကကျင့်ကိုကျင့်ပါရမှာဖြစ်ပါတယ်။အဲဘာဖြစ်လို့လဲဆိုလို့ရှိရင်အဲကျွန်တော်တို့မြန်မာနိုင်ငံမှာနေပြီးတော့ရွေးကောက်ပွဲဟာလိုအပ်တယ်။ဒီမိုကရေစီသွားမယ်ဆိုလို့ရှိရင်ပြည်သူများရဲ့ကိုယ်စားပြုမှုကမဖြစ်မနေလိုအပ်တယ်။အခုကျွန်တော်တို့ရခိုင်ပြည်နယ်ဘလောက်ထိအခြေအနေခက်ခဲနေပါစေ။အဲကျွန်တော်တို့ရွေးကောက်ပွဲကိုကျင့်ပါတင်တယ်လို့ယူဆတယ
်။ဟုတ်ကဲ့ပါခင်ဗျာ။အချိန်ပြည့်ပြည့်ဆွေးနွေးကြတဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာမေရှန်တိုင်းသမားဒီမိုကရေစီဖွဲ့ချုပ်ထွေထွေတွင်မှုဦးဆိုင်လေးတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။စင်နေဆွေးနွေးခန်းအစီအစဉ်လည်းဒီမှာပဲဆုံးသတ်ပါစေ။ဒီအစီအစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စင်နေည9:00ကနေ10:00ထိနဲ့အနည်းငယ်နေနဲ့6:00ကနေ9:00 VOA အစီအစဉ်တွေမှာနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းအင်တာနက်ဆန်နေတာဖြစ်တဲ့ bamis.voanews.com နဲ့ Facebook ဆန်နေတာတွေမှာလည်းပြန်လည်နားဆင်နိုင်ကြပါတယ်။ကျွန်တော်အောင်လုံးပါခင်ဗျာ။
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။အမေရိကန်နိုင်ငံတောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်အများပြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားနေပြီးအရီဇိုနာနဲ့ဖလော်ရီဒါပြည်နယ်တွေမှာတော့စနေနေ့ကတရက်တွင်းဒီရောဂါကူးစက်ခံရသူစံချိန်တင်လောက်အောင်တွေ့ခဲ့ရပါတယ်။စနေနေ့အထိဆိုကမ္ဘာတစ်လွှာဒီရောဂါကူးစက်ခံရသူ10သန်းနီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက9သန်းနီးပါးရှိနေတယ်လို့ John Hopkins စစ်တမ်းမှာဖော်ပြထားပါတယ်။African American မြို့သား Josh Floyd ပါဝင်တခြား African American တွေရဲဖမ်းဆီးမှုတွင်တည်ဆုံးအမှုတွေကိုအကြောင်းပြုပြီးရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးကိုပါတီကြီးနှစ်ရက်စလုံးကထောက်ခံထားပေမဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေကိုလွှတ်တော်မှအတည်ပြုနိုင်ရေးကြိုးပမ်းချက်ကတော့ရှေ့မတိုးနောက်မဆုတ်ဖြစ်သွားပါတယ်။ဒီလိုဖြစ်သွားတာဟာပါတီကြီးနှစ်ရက်ကြာနဲ့နဲ့ဆိုင်ဆိုင်ကွဲပြားနေတာကိုပေါ်လွင်စေပြီးတခြားကိစ္စရပ်တွေကိုပါလွှတ်တော်အမတ်တွေဘက်ကဆောင်ရွက်လို့မရတဲ့အခြေအနေဖြစ်သွားစေပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာစီးပွားရေးအထိနာနေချိန်မှာပဲမြန်မာနိုင်ငံကိုအမေရိကန်ဒေါ်လာ 356.5 သန်းအရေးပေါ်အကူအညီပေးအပ်ဖို့အတွက်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့အမှုဆောင်ဘုတ်အဖွဲ့ကအတည်ပြုဆုံးဖြတ်ကြောင်းဇွန်လ26ရက်တောက်ကြနေ့ကသတင်းထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်စခန်းတစ်ခုနားမှာရာဇဝတ်ခိုင်းတာတွေလို့ယူဆရတဲ့ ရွန်ဂျာမျိုးသား၄ယောက်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့နဲ့အပြန်အလှန်တိုက်ခတ်မှုတွေဖြစ်ပွားခဲ့ပြီးတည်ဆုံသွားတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစစ်ချမ်းသာကူကြမ်းပါကြပါစေ။ကျမခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.